Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါတော်တာရှင်များရှင် VOA American အတန်းရဲ့2023ခုနှစ်ဇန်နဝါရီလ16ရက်အင်္ဂါနေ့မနက်ခင်းအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေစတင်ထုတ်လွှင့်ပေးနေပါပြီ။ line to meter 30နဲ့ line to meter 48နဲ့ VOA ရဲ့ Facebook စာမျက်နှာကနေဖန်ယူနာဆင်နိုင်ပါတယ်ရှင်။ကျွန်မနာမလောပါဒီကနေ့မနက်ခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပါ
။ဘေးကင်းရန်ကင်းမင်္ဂလာမနက်ခင်းဖြစ်ကြပါစေ။ကျွန်တော်ကခင်မောင်စုမြင့်ပါ။ဒီနေ့မနေ့နောက်ဆုံးရထိတ်တန့်ရောက်သတင်းတွေကတော့နီပေါ်နိုင်ငံမှာပြက်ချသွားတဲ့ခီးသည်တင်လီရင်ရဲ့ Black Box ကိုပြန်တမ်းမှုမှတ်တမ်းတင်စက္ကရာကိုရှာဖွေတွေ့ရှိပါတယ်။ကိုဗစ်ကြောင့်သေဆုံးမှုတွေကိုစောင့်ကြည့်ဖို့တရုတ်ကို WHO ကတိုက်တွန်းလိုက်ပါတယ်။ယူကရိန်းလူနေတိုက်ခတ်ရုရှားမစ်ဆိုင်းဒုံးထိမှန်မှုမှာသေဆုံးသူက40အထိရှိလာပါတယ်။အဲ့ဒီလိုသတင်းတွေကိုပြောပြပေးမှာပါနန်းလောင်ရေ
။ကောင်းပါပြီရှင်။ကရင်ပြည်နယ်ကော့ကရိတ်နယ်ကျိုင်းစိတ်ကျင်းမြို့နယ်ထက်ကဆေးရည်တင်မမှုနောက်ဆုံးအခြေအနေတွေကိုလည်းဒီကနေ့ကြားရဖို့ရှိပါတယ်
။ကော့ကရိတ်ကော့ကရိတ်ရဲ့တက္ကကော့ကရိတ်တို့ဝင်ရှိပြီးတော့ဝင်ရှိပြီးတော့ပြန်ထုတ်သွားပြီ။ဒါကမရှိလာခဲ့
။အပြည့်အစုံကတော့မကြခင်ကြားဖို့ရှိပါတယ်။ဒါအပြင်ရခိုင်ပြည်နယ်မှာလူသားချင်းစာနာမှုဆိုင်ရာအကူအညီပေးရအဖွဲ့တွေကိုတွားရောက်ကူညီခွင့်ပေးလိုက်တာလက်တွေ့အသုံးကြမဲ့အပူချိန်မြက်လက်ကူပစ္စည်းတွေသိပ္ပံပညာရှင်တွေရှာဖွေနေတာစတဲ့အကြောင်းသတင်းဆောင်မတွေကိုကြားဖို့ရှိပါတယ်။ဒါအပြင်အမေရိကန်အစိုးရအာဘော်ကိုလည်းထုတ်လွှင့်သွားဖို့ရှိပါတယ်။အပတ်စဉ်ကဏ္ဍတွေမှာတော့သတင်းထောက်မှတ်စုစီးပွားရေးနဲ့တက်တန်ရောင်သတင်းလွှာစာရာတွေကိုဆက်တိုက်ထုတ်လွှင့်သွားမှာပါ။အခုအရင်ဆုံးတော့ဒီကနေ့မနက်ဖက်ထိတ်တန့်ရောက်သတင်းတွေကိုကိုခင်မောင်စိုးမင်းနဲ့ကျွန်မနှောင်းလောက်ပြောပြပါမယ်ရှင်
။ယူကရိန်းနိုင်ငံဒနီပရိုမြို့ကတိုက်ခန်းတွေတစ်ခုကိုရုရှားမီဇိုင်းဒုံးထိမှန်ရာမှာသေဆုံးသူအနည်းဆုံး40အထိရှိပြီးရှားပွေကယ်ဆယ်ရေးလုပ်ငန်းတွေဆက်လုပ်နေကြောင်းအာဏာပိုင်တွေကတင်းလာနေမှာပြောပါတယ်ဒေသခံအုပ်ချုပ်ရေးမှု Bellet Twins Reasoni Chago ကတော့ရုရှားတွေဘက်ကတိုက်ခိုက်မှုကြောင့်လူ85ဦးဒဏ်ရာရရှိခဲ့ပြီးလူ30ရဲ့အခြေအနေကတော့မသိရသေးဘူးလို့လူမှုကွန်ရက်မှာပြောပါတယ်39ယောက်ကိုတော့ကယ်တင်နိုင်ခဲ့တယ်လို့လည်းပြောပါတယ်တိုက်ခိုက်ခဲ့တဲ့မီဇိုင်းဒုံးကြီးဟာ KH-22 အမျိုးအစားဖြစ်ပြီးရုရှားနိုင်ငံအနောက်ပိုင်းကတ်စ်ဒေသကနေပစ်လွတ်လိုက်တာဖြစ်တယ်လို့ယူကရိန်းလေကြောင်းရန်ကာကွယ်ရေးဌာနကပြောပါရတယ်။အဲ့ဒီနေ့ကရုရှားမီဇိုင်းဒုံး33စင်းအနက်20စင်းကိုကြားဖြတ်ပစ်ချနိုင်ခဲ့ပေမဲ့ KH-22 အမျိုးအစားကိုတော့ပစ်ချနိုင်တဲ့လက်နက်ယူကရိန်းမှာမရှိဘူးလို့ပြောပါရတယ်။ဥရောပသမဂ္ဂ EU နိုင်ငံခြားရေးရာမူဝါဒရေးရာအကြီးအကဲဂျိုးဆက်ဘိုဝဲကတော့အခုနောက်ဆုံးမီဇိုင်းဒုံးတိုက်ခိုက်မှုအပါအဝင်ရုရှားရဲ့တိုက်ခိုက်မှုတွေမှာအရက်သားတွေကိုပစ်မှတ်ထားတာဟာလူမဆန်တဲ့လုပ်ရဖြစ်တယ်လို့ဝေဖန်လိုက်ပါတယ်။အဲဒီလိုရာဇဝတ်မှုတွေအတွက်တက်ညာခွင့်ရမှာမဟုတ်ကြောင်းလဲတင်းငွေနေက Twitter လူရဲ့လူမှုကွန်ရက်မှာပြောကြားထားပါတယ်ခင်ဗျာ။
အမေရိကန်ဆိုရထိတ်တန့်လျော်ဝမ်မတန်းတွေတွေ့ခဲ့ရတယ်လို့ဆိုရဲတမရဂျိုးဘာဒန်ရဲ့ဒယ်လာဝဲပြည်နယ်ဝင်းမင်တန်မြို့ကနေအိမ်မှာဧည့်သည်မတန်းမထားကြောင်းအင်ဖီရိုဥပဒေရေးရာအတိုင်ပင်ခံရုံးကပြောပါတယ်အဆိုရလျော်ဝဲဆရယ်ဆရန်းတွေရှိနေချိန်မှာဘသူတွေအလဲအပတ်လာခဲ့ဖို့တလဲဆိုရာကိုအတိုက်ခံ Republican တွေကဂျိုးဘာနေချိန်မှာအခုလိုတုံ့ပြန်လိုက်တာပါအောက်လွတ်တော်ကြီးကြပ်ရေးကော်မတီဥက္ကဋ္ဌသစ် James Comer ကအင်ဖီရိုအရာရှိချုပ် Ron Klain ကိုပေးပို့တဲ့စာထဲမှာတော့တမရတာဝန်ယူထားတဲ့နနစ်တာကာလအတွင်း Mr. Biden နေအိမ်ကိုဘသူတွေလာတော့တယ်ဆိုရဲစီးငောပါတောင်းဆိုထားတာပါလွန်ခဲ့တဲ့ဆယ်စုနှစ်တွေတုန်းကအခြားသမရတွေလိုပဲသမရဘိုက်တန်ရဲ့ကိုပိုင်အိမ်ဟာသူ့ရဲ့ကိုယ်ရေးကိုယ်ရာကိစ္စရာဖြစ်ပါတယ်လို့အင်ဖြူရောဥပဒေရေးရာရုံးရဲ့ကြေညာချက်မှာဖော်ပြထားပါတယ်ဒါပေမဲ့လည်းသမရတာဝန်စတင်ယူခဲ့တဲ့အချိန်မှာတော့အစဉ်အလာအတိုင်းအင်ဖြူရောကိုလာတဲ့ဧည့်သည်တွေကိုမှတ်တမ်းပြုထောက်ထားပြီးတော့ပုံမှန်ဖော်ပြနေပါတယ်လို့လည်းပြောထားပါတယ်သမရဘိုက်ဒန်ရဲ့နေအိမ်မှာလုံခြုံရေးတွေချထားတဲ့အချိန်မှာတော့အဲ့ဒီအင်ကိုလာတဲ့ဧည့်သည်စီရင်မှတ်တမ်းလုပ်ထားတာမရှိဘူးလို့လည်းပြောပါတယ်Secret Service အထူးလုံခြုံရေးအဖွဲ့ကလည်းတမရရဲ့အိမ်ဟာကိုရီးကိုရာရာဖြစ်တဲ့အတွက်ဧည့်သည်အဝင်ထွက်စီးရင်တွေတိကျပြုစုထားတာမရှိဘူးလို့ပြောပါတယ်။2019ခုနှစ်မှာတာဝန်ပြီးဆုံးခဲ့တဲ့ဒုသမရတဲတန်းကာလအစိုးရလျှို့ဝှက်ဆွေးနွေးစတမ်းတွေဒယ်လာဝဲပြည်နယ်ကတမရဘာဒန်ရဲ့နေအိမ်နဲ့ဝါရှင်တန်ကကိုပိုင်စာကြည့်တိုက်တို့မှာတွေ့ရှိခဲ့တာကြောင့်အဲ့ဒီဆွေးနွေးစတမ်းတွေကိုဘယ်သူတွေကြည့်ခွင့်ရခဲ့တယ်လဲဆိုတာကိုသိရဖို့ Republican တွေတောင်းဆိုနေတာပါ။သမရဘာဒန်ကတော့သူနဲ့ပတ်သက်တဲ့နေရာတွေမှာလျှို့ဝှက်ဆွေးနွေးစတမ်း20လောက်တွေ့ရှိခဲ့တဲ့အပေါ်အောင်မိတယ်လို့ပြောထားပါတယ်။
အီတလီနိုင်ငံမှာအလို့အရှိဆုံးမာဖီးယားဂိုင်းကောင်းဆောင်မက်တီယိုမက်ဆင်နာဒီနာရိုကိုဖမ်းဆီးလိုက်ပါတယ်ဆစ်စလီဂျွန်ကော့ဆတ်နော်ထရာမာဖီးယားဂိုင်းရဲ့ခေါင်းဆောင်ကိုပယ်လာမိုမြို့ပေါ်ကပုဂ္ဂလိကစေကန်းတစ်ခုမှာရဲတပ်ဖွဲ့ကဖမ်းဆီးခဲ့ကြောင်းအီတလီသတင်းဌာနအန်ဆာကတနင်္လာနေ့ကဖော်ပြလိုက်ပါတယ် ဖမ်းမိပြီးနောက်ချက်ချင်းဆိုသလိုလျှို့ဝှက်နေရာတစ်ခုကိုခေါ်ဆောင်သွားတယ်လို့လည်းနိုင်ငံပိုင်ရုပ်သံသတင်းကကြေညာပါတယ်။မာဖီးယားခိုင်းတွေတိုက်ဖျက်ရေးဆောင်ရွက်နေကြတဲ့အစိုးရရှေ့နေပေါ်လိုဘော်ဆယ်လီနိုနဲ့ဂီရိုဘာနီဖဲဂွန်တို့ကို1992ခုနှစ်ကတေဆုံးမှုအပါအဝင်ဒါဇင်နဲ့ချီတဲ့လူသတ်မှုတွေအတွက်မျက်ကွယ်မှာသူ့ကိုတရားစီရင်ခဲ့ပြီးထောင်ဒဏ်တသက်ပြစ်ဒဏ်တွေချမှတ်ထားပါတယ်။အသက်60ရှိပြီဖြစ်တဲ့ဒီနာရိုဟာသူတက်ခဲ့တဲ့သူတွေဟာတင်းကြိုင်ကုန်းတစ်ခုစာလောက်ရှိနေပြီလို့တစ်ချိန်ကပြောဆိုခဲ့ဘူးတယ်လို့လည်းဆိုပါတယ်။နှစ်ပေါင်း30ကျော်လောက်တင်းရှောင်နေရပေမဲ့ဆစ်လီကျွန်းအနောက်ပိုင်းတရာပါနီတဝိုက်ကမာဖီးယားဂိုင်းတွေကိုဆက်လက်ပြီးကြိုးကင်ညွှန်ကြားခဲ့တယ်လို့ပြီးခဲ့တဲ့စက်တင်ဘာလတုန်းကရဲတပ်ဖွဲ့ကပြောပူပါတယ်။2015ခုနှစ်ကသူ့အနေနဲ့အနီးကပ်ဆုံးလုံဖော်ဂိုင်းဘက်တွေကိုလျှို့ဝှက်ဆက်သွယ်ထားတဲ့စာတစောင်ကိုဆစ်လီကျွန်းပေါ်ကစိုက်ပျိုးကင်းတွေထဲကကြောက်တုံးတုံးအောင်မှာတွေးရှိခဲ့တယ်လို့ရဲတပ်ဖွဲ့ကပြောပါတယ်ခင်ဗျာ။
ကဘာမာဒန်တို့ညီမျှမှုပိုရှိလာဖို့ဆိုရင်2030ပြည့်လွန်တဲ့အရာမှာပီလီယနာတထေးအရေးအတွက်တဝက်လောက်ရှော့ချပြည်စနယ်လို့ပရိုတင်အခြေစိုက်နိုင်ငံတကာပရဟိတအဖွဲ့ Oxfam ကပြောလိုက်ပါတယ်။ဆွစ်ဇာလန်နိုင်ငံ Davos မှာကဘာစီးပွားရေး Forum ကျင်းပနေချိန်မှာပဲဒန်တို့ညီမျှမှုရှိရတဲ့အတွက်ကဘာလူဦးရေရဲ့တစ်ရခိုင်နှုန်းလောက်သာရှိတဲ့လူချမ်းသာတွေအပေါ်အခွန်တိုးကောက်တာတမမဟုတ်အခြားမူဝါဒတွေချမှတ်တဲ့လို့ Oxfam ကတနင်္လာနေ့မှာပြောဆိုလိုက်တာပါ။
1% is taking so much and the 99% in this moment of great crisis.
တရှိရင်ဆိုင်နေရတဲ့အချက်အတဲကာလအတွင်းပြည်သူ99ရာခိုင်နှုန်းဝင်ငွေမလုံးမလောက်ဖြစ်နေတဲ့အချိန်မှာတစ်ရာခိုင်နှုန်းသောလူတွေကတော့မတန်တဆဝင်ငွေတွေရနေကြပါတယ်လို့ Oxfam အမှုဆောင်ညွှန်ကြားရေးမှူး Gabriel Bocha ကပြောဆိုသွားတာပါ။တနင်္လာနေ့ကစပြီးတော့တပတ်ကြာကျင်းပတဲ့စီးပွားရေး Forum ကိုနိုင်ငံရေးကောင်ဆောင်တွေ၊ကုမ္ပဏီအမှုဆောင်အရာရှိတွေနဲ့ထင်ရှားကြော်ကြားသူတွေတက်ရောက်လာကြတာပါ။ Survival of the Richest လို့နာမည်ပေးထားတဲ့ Oxfam ရဲ့အစီအစဉ်ခါစာမှာတော့ပြီးခဲ့တဲ့ဆယ်နှစ်အတွင်းပီလီယနာတထေးကြီးတွေရဲ့ချမ်းသာမှုနှစ်ဆတိုးလာပြီးအချမ်းသာဆုံးလူတစ်ရာခိုင်နှုန်းရဲ့ကြွယ်ဝမှုတွေက85ဆတိုးလာတယ်လို့ဖော်ပြထားပါတယ်။ COVID ကာယောဂါကြောင့်လူနေမှုစိတ်တိုးလာပြီးတော့ယူကရိန်းပေါ်ရုရှားကျူးကျော်စစ်ကြောင်းစားသောက်ကုန်နဲ့လုံစာစီးဆေးတွေတက်လာခြင်းမှာတထဲတွေကတော့ပိုးပြီးတော့ချမ်းသာကြွယ်ဝလာတယ်လို့လည်းအစီအစဉ်ခါသာမှာဖော်ပြထားပါတယ်။2020ပြည့်နှစ်နောက်ပိုင်းငွေကြေးဖောင်းပမှုတွေကြောင့်ကမ္ဘာသွန်းလက်ခစားအလုပ်သမား1.9ဘီလီယံတို့အခက်ခဲနဲ့ရင်ဆိုင်နေရချိန်မှာပဲဘီလီယနာတထဲကြီးတွေမှာတော့နေ့စဉ်ဒေါ်လာ1.9ဘီလီယံဝင်ငွေတိုးလာတယ်လို့လည်းဆိုထားပါတယ်။
VOA American တာမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ32 kHz 9335နဲ့9383ညလိုင်းဒိုမီတာ49 kHz 6153ညပထမနာရီဝက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA American တာကသတင်းတွေကိုဆက်လက်ပြောပြပေးနေပါတယ်ကိုဗစ်ကာယောဂါကူးစက်မှုတွေတိုးလာတဲ့အခြေအနေတွေကိုပြည့်ပြည့်စုံစုံသိအောင်သေးဆုံးမှုနှုန်းတိုးလာတာကိုစောင့်ကြည့်ဖို့တရုတ်နိုင်ငံကိုအကြံပြုထားကြောင်းကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကတနင်္လာနေ့မှာပြောပါတယ်။ COVID ကင်းစင်ရေး Zero COVID မူဝါဒကိုပြီးခဲ့တဲ့လကဆွန့်လွတ်လိုက်ပြီးတဲ့နောက်သေဆုံးမှုတွေတိုးလာက6000နီးပါးအထိရှိတယ်လို့တရုတ်အစိုးရကစနေနေ့ကပဲအတည်ပြုလိုက်ပါတယ်။ COVID ရောဂါနဲ့ပတ်သက်တဲ့အချက်အလက်မှန်တွေထုတ်ပြန်ပေးဖို့ပြက်ကွက်ခဲ့တယ်လို့နိုင်ငံတကာကဝေဖန်မှုတွေကြုံခဲ့ရပြီးတဲ့နောက်တရုတ်နိုင်ငံကထုတ်ပြန်လိုက်တဲ့ကိန်းဂဏန်းတွေဟာအရင်ထုတ်ပြန်ထားတာနဲ့တိတိတသာတိုးလာပါတယ်။သေဆုံးမှုနှုန်းတိုးလာတာကိုစောင့်ကြည့်ဖို့အကြံပြုထားပြီးဒါမှသာကိုဗစ်ရောဂါရဲ့သက်ရောက်မှုကိုပြည့်ပြည့်စုံစုံနားလည်နိုင်မှာဖြစ်ကြောင်းကုလသမဂ္ဂထုတ်ပြန်ချက်ကိုကိုကာပြီး Reuters သတင်းဌာနကဖော်ပြထားပါတယ်။ယောဂါကူးစက်မှုတိုးလာတာကြောင့်ကျန်းမာရေးစောင့်ရှောက်မှုစနစ်မှာအကြီးအကျယ်အကန့်အသတ်တွေကြုံတင်ရတဲ့အခြေအနေမျိုးမှာဒီလိုအချက်လက်တွေကိုသိရဖို့ကအရေးကြီးတယ်လို့လည်းပြောဆိုပါတယ်ခင်ဗျာ
။နီပေါ်နိုင်ငံမှာပြတ်ကျသွားတဲ့ခီးတယ်တင်လေယာဉ်ရဲ့ပြန်တမ်းမှုမှတ်တမ်းတင်ဆက် Black Box နဲ့လေယာဉ်မှုအခန်းထက်ကအတန်းမှတ်တမ်းတွေကိုရှာဖွေရေးအဖွဲ့တွေကတင်းလာနေမှာတွေ့ရှိခဲ့ပါတယ်။လျင်ပြတ်ကျမှုမှာလူ80တဲ့မနဲ့တိဆုံးပြီးတော့နီပေါ်နိုင်ငံမှာတော့နီပေါင်း30အတွင်အဆိုးဆုံးလည်းဖြစ်ခဲ့ပါတယ်။မှတ်တမ်းတင်ဆက်တွေကအချက်လက်တွေကိုရေဒီလေကြောင်းလိုင်းပိုင်း ATR 72 engine နှလုံးတက်လျင်ပြတ်ကျတဲ့အကြောင်းရင်းကိုသိရဖို့လဲစုံစမ်းစစ်ဆေးနေသူတွေကမျှော်လင့်နေပါတယ်။ကမ္ဘာလေခီးသည်တွေကြားရေပန်းစားတဲ့ပိုခါရာမြို့မှာဆင်သက်ခါနေမိနစ်ပိုင်းအလိုတနင်္ဂနွေနေ့ကလျင်ပြတ်ကျသွားတာပါ။ လျင်မူးစီကပုံမှန်မဟုတ်တဲ့အခြေအနေတစ်ခုမှသတင်းပို့လာတာမျိုးမရှိဘူးလို့ကတ်မန်ဒူလက်စိတ်ပြောခွင့်ရသူက BBC သတင်းဌာနကိုပြောပါရယ်လူ82ယောက်လိုက်ပါတော့တဲ့လျင်ပြကြရာနေရာမှာသတင်းလာနေကအရှာဖွေကက်ဆေးလုပ်ငန်းတွေဆက်လုပ်ခဲ့ပြီးတော့နှုတ်ထအလောင်းနှလောင်းကိုတွေ့ရတာကြောင့်တေဆုံးသူစုစုပေါင်း80ရှိသွားပြီလို့လဲ Riders သတင်းကဖော်ပြပါရယ်ပျောက်ဆုံးနေဆဲခီးတဲ့နေရာကိုလည်းတည်ဆုံသွားပြီလို့ယူဆနေပါတယ်။ရှာဖွေရဲ့အဖွဲ့တွေကတော့အင်္ဂါနေ့အထိဆက်ပြီးရှာဖွေသွားမှာပါ။ဒီဖြတ်ကိုစုံစမ်းဖို့နှီးပေါ်အစိုးရကစုံစမ်းစစ်ဆေးအဖွဲ့တစ်ခုကိုဖွဲ့စည်းလိုက်ပါတယ်။မိနစ်30ကြာပြန်လာရတဲ့မြို့တော်ကတ်မန်ဒူကနေပုခါရာခီးစဉ်အတွင်းခီးတဲ့68ဦးနဲ့လေယာဉ်အမှုရန်လေဦးလိုက်ပါသွားကြောင်းနှီးပေါ်အရက်ဖက်လေးချောင်းပြန်လာရင်အာဏာပိုင်တွေကပြောပါတယ်။ခီးတဲ့တွေထဲမှာနိုင်ငံခြားသား15ဦးပါဝင်ပြီးတော့အိန္ဒိယ5ဦး၊ရုရှား4ဦး၊တောင်ကိုရီးယား2ဦး၊အာဂျင်တီးနား၊ဩစတြေးလျ၊အိုင်ယာလန်နဲ့ပြင်သစ်နိုင်ငံတို့ကတဦးစီလိုက်ပါသွားကြတာဖြစ်ပါတယ်
။အင်ဒိုနီးရှားနိုင်ငံကဘောလုံးပွဲတစ်ခုမှာလူ135ဦးသေဆုံးခဲ့ရတဲ့အထိဖြစ်ပွားခဲ့တဲ့အဓိကရုံးကိုပေါ်ပေါ်ဆဆကိုင်းတဲ့ကိုင်းတွေတဲ့ဆိုတဲ့ဆွဆွဲချက်နဲ့တာဝန်ရှိသူ၅ဦးကိုတရားရုံးကစတင်စစ်ဆေးလိုက်ပါတယ်။တေချေထိခိုက်သူတွေရဲ့မိသားစုတွေကတော့တရားမျှတမှုရရှိရေးမျှော်လင့်နေကြပါတယ်
။ပေါ်လုံးလားပါကကစပိုင်ကတူအရင်ကချင်းအရင်ရင်ကတဲနီစူပါပရတယ်လာကီဒငန်ကာဒီလန
်အင်ဒိုနီးရှားနိုင်ငံမှာတရားစီရင်စနစ်အပေါ်ယုံကြည်လာအောင်တာမန်ပြည်သူတွေအတွက်တရားမျှတမှုရအောင်စောင့်ကျဉ်ပေးစေလိုပါတယ်လို့တေဆုံးသူရဲ့မိခင်တယောက်ကတနင်္လာနေ့ကတရားခွင်ကိုလာရောက်ချိန်မှာပြောသွားတာပါအရှိတ်ဂျာဘာပြည်နယ်မင်္ဂလန်မြို့မှာမနေ့အော်တိုဘာလ၁ရက်နေ့ကဖြစ်ရဟာကဘာပေါ်မှာအားကစားပွဲတွေထဲမှာအဆိုးဆုံးကြုံရတဲ့ဖြစ်ရတစ်ခုဖြစ်ပါတယ်။လူတွေထိခိုက်သေဆုံးတဲ့အထိပေါ်ရောက်မှုဖြစ်တဲ့အတွက်ရဲအယားရှိ၃ဦးနဲ့ Arima FC ဘောလုံးအသင်းကတာဝန်ရှိသူ၂ဦးကိုအစိုးရရှေ့နေတွေကရာဇဝတ်ကြောင်းနဲ့တရားစွဲဆိုလိုက်တာဖြစ်ပါတယ်။သူတို့မှာအပြစ်ရှိကြောင်းတရားရုံးကဆုံးဖြတ်ရင်အမြင့်ဆုံးထောင်ဒဏ်၅နှစ်အထိကြားခံနိုင်ရပါတယ်ခင်ဗျာ။
တရီလင်္ကာနိုင်ငံမြို့တော်ကိုလံပေါ်မှာဆန္ဒပြနေကြတဲ့ယာနဲ့ချီတဲ့ចောင်းသူចောင်းသားတွေကိုရဲတပ်ဖွဲ့ကမြေရုံပုံတွေမိသက်ပိုက်တွေတုံပြီးတော့တင်းလာနေကလူစုခွဲခဲ့ပါတယ်။ကုလသမဂ္ဂရုံအပြင်ဖက်မှာစူဝေးဆန္ဒပြနေကြတဲ့ចောင်းသူចောင်းသားတွေကအစိုးရဆန့်ကျင်ရေးကြွေးကြော်တမ်းတွေကိုအော်ဟစ်ခဲ့ကြတာပါ။ရှစ်ပေါင်း150ကျော်ဖမ်းဆီးထိန်းသိမ်းခံရတဲ့တက္ကသိုလ်များ Federation ဥက္ကဋ္ဌဝါဆန်တာမူဒါလီကိုလွှတ်ပေးဖို့အဓိကတောင်းဆိုနေကြတာဖြစ်ပါတယ်။တိရိလင်္ကာသမရဟောင်းကိုတာဘယာရာဂျာပတ်စကာနှုတ်ထွက်ခဲ့ရတဲ့အစိုးရဆန့်ကျင်ဆန္ဒပြပွဲတွေမှာမူဒါလီကအဓိကအခမ်းကဏ္ဍကနေပါဝင်ခဲ့သူတဦးလည်းဖြစ်ပါတယ်။ဆန္ဒပြသူတွေရဲ့တောင်းဆိုချက်တွေထွက်မှာတော့တိရိလင်္ကာနိုင်ငံမှာစီးပွားရေးအချက်အတဲတွေစိုက်နေတာနဲ့အမျှပြည်သူတွေခါးစည်းရင်ဆိုင်နေရတဲ့ဝန်ထုပ်ဝင်ပိုးတွေပြေလျှော့ပေးနိုင်မဲ့စောင့်ဝတ်ချက်တွေကိုလက်ရှိသမရရန်နယ်ဝီကာမက်ဆင်ကပြည်သူကိုချပြဖို့လည်းပါဝင်တာဖြစ်ပါတယ်။အင်္ဂါနေ့မနေ့ဖက်ထိတ်တန့်ရောက်တဲ့တွင်ကတော့ကိုခင်မောင်စိုးမင်းနဲ့ကျမနှံလောင်ပြောပြခဲ့တာပါရှင် VOA American အသံရဲ့အင်္ဂါနေ့မနေ့ပိုင်းအစီအစဉ်တွေကို line to meter 30နဲ့ line to meter 48နဲ့ VOA ရဲ့ Facebook စာမျက်နှာကနေတိုက်ရိုက်ထုတ်လွှင့်နေပါတယ်အခုတော့သတင်းဆောင်မတွေကိုဆက်တိုက်တင်ဆက်ပေးပါမယ်အရင်ဆုံးတော့ကရင်ပြည်နယ်ဘက်က CA အခြေအနေသတင်းနဲ့စရအောင်ပါကရင်ပြည်နယ်ကော့ကရိတ်နယ်ကျိုင်းစိတ်ကြီးမြို့နယ်တွေမှာစစ်ကောင်စီတပ်တွေနဲ့ဒေသခံလက်နက်ကိုင်အဖွဲ့တွေကြားတိုက်ပွဲတွေဆက်လက်ဖြစ်ပွားနေပြီးတော့ခီးသွွားတွေကိုလည်း KNU ကတတိပေးထားပါတယ်ကရင်ပြည်နယ်ကစီးရီးတင်မာမှုနောက်ဆုံးအခြေအနေနဲ့ပတ်သက်လို့ VOA မြန်မာပိုင်းသတင်းထောက်မအေးမာကသတင်းပေးပို့ထားပါတယ
်ကရင်ပြည်နယ်ကော့ကရိတ်မြို့နယ်နဲ့ကျိုင်းစိတ်ကြီးမြို့နယ်တွေထဲမှာစစ်ကောင်စီတပ်တွေနဲ့ကရင်အမျိုးသားလွတ်မြောက်ရေးတပ်ပြည်သူ့ကာကွယ်ရေးတပ်စတဲ့ပူးပေါင်းတပ်ဖွဲ့တွေကြားတိုက်ပွဲတွေဆက်ဖြစ်နေတာပါကော့ကရိတ်မြို့နယ်ထဲမှာလည်းတိုက်ပွဲတွေဆက်ဖြစ်နေပြီးဇန်နဝါရီလ16ရက်နေ့ကကော့ကရိတ်မြို့နယ်ကကော့ဘိန်းရဲစခန်းကိုပူးပေါင်းတပ်ဖွဲ့ဘက်ကဒွေရောက်ပစ်ခတ်မှုတွေလုပ်ခဲ့တယ်ဆိုပြီးဒေသခံတဦးကပြောပါတယ်
။တကယ်ရည်ရဲတို့နေပဟမိပွဲတွေဒီရက်ဒီရှိရတယ်ပဲစစ်ကြောင်းတွေပါပါလဲမသိဘူး။ဒီကော့ဘိန်းကော့ကရိတ်ကော့ဘိန်းကော့ဘိန်းရဲစခန်းကော့ဘိန်းတို့ဝင်ရှိပြီးဝင်ရှိပြီးတော့ပြန်ထုတ်သွားပြီ။
ကရင်ပြည်နယ်ကော့ကရိတ်မြို့နယ်တဲကကော့ဘိန်းရဲစခန်းပစ်ခတ်ခံရမှုနဲ့ပတ်သက်လို့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ကခေါင်းဆောင်တဦးကလည်းအတည်ပြုပါတယ်
။ဒီလေဒီကော့ဘိန်းရဲစခန်းကိုတော့ဒီနေ့ဝင်ပစ်တယ်မှတ်တယ်။အဲ့ဒါအထူးခိုင်းကြဆုံးသိချင်းဘာတစ်ခုကတော့လောစင်မတိရသေးဘူးပေါ့နော်။ကော့ကရိတ်မှာကော့ကရိတ်မြို့နယ်မှာပေါ့ကော့ဘိန်းဆိုတာမွန်ပြည်နယ်အဆက်မွန်ပြည်နယ်ရဲ့အဆွန်ဆုံးပဲ။အဲသူကဘယ်လိုပြောမလဲနေပြည်တော်ရဲစခန်းပေါ့နော်။
ဒီသတင်းနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတော့သတင်းထုတ်ပြန်တာမရှိသေးပါဘူး။ကျိုင်းစိတ်ကြီးမြို့နယ်ထဲမှာတော့တိုက်ပွဲတွေပြင်းထန်နေတဲ့အတွက်ဖျားသုံးစုကားလမ်းမှာခရီးသွားရင်တွေသွားလာတာမဟုတ်ဘို့ KNU ကစာထုတ်လိုက်ကြောင်းဒေသခံတဦးကအခုလိုပြောပါတယ
်ဘယ်မှာကောင်းနေလဲဟိုအနေဒီမှုတော့ငောင်းဖဲတယ်အဲသူတို့ဒီကပုံပေါ်နေအဖြစ်ဆိုတော့ပြန်လာတယ်ဘာအကြမ်းတော့ဟိုခီးတဲ့ဒီဟိုနေမှာအင်္ဂလိပ်မှာပြောရင်တော့ဒီကိစ္စကြီးမှာပြောလို့ဆက်ခါတယ
်ကရင်ပြည်နယ်ဒူပလိုင်ယာခရိုင်ကြာရင်စိတ်ကြီးမြို့နယ်ထဲမှာလက်ရှိတိုက်ပွဲတွေပြင်းထန်နေတဲ့အတွက်ဇန်နဝါရီလ16ရက်နေ့ကနေ23ရက်နေ့ထိတပတ်ကျော်ကြာရင်းနေသွားလာခွင့်မပြုကြောင်း KNU ဒူပလာယာခရိုင်အတွင်းမှစောလစ်စတန်အမိန့်နဲ့ညင်ညာချက်ထုတ်ပြန်ထားပါတယ်။ဇန်နဝါရီလဇန်ကစပြီးကြာရင်စိတ်ကြီးမြို့ပေါ်မှာတိုက်ပွဲတွေပြင်းထန်နေပြီးစစ်ကောင်စီရဲ့တပ်စခန်းတွေဝန်ရောက်တိုက်ခိုက်ခံခဲ့ရပါတယ်။စစ်ကောင်စီကလည်းလီချောင်းကနေတပတ်ကျော်ကြာနေ့စဉ်ဘုံကျဲတိုက်ခိုက်မှုတွေလုပ်ခဲ့ပါတယ်ရှင်။
ကရင်ပြည်နယ်တဲကလက်ရှိစီရေးအခြေအနေမှာအေးအေးမှတည်တင်းပြဖို့တော်ရပါရှင် VOA မြန်မာပိုင်းရဲ့အစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်အခုတော့ရခိုင်ပြည်နယ်မှာလူသားချင်းစာနာမှုဆိုင်ရာအကူအညီပေးရေးအဖွဲ့တွေကိုတွားရောက်ကူညီခွင့်ပေးနေတဲ့အကြောင်းတင်ပြပါမယ်စစ်ကောင်စီနဲ့ရခိုင်လက်နက်ကိုင်အေးအဖွဲ့တို့ကြားအပြစ်ရထားတဲ့ရခိုင်ပြည်နယ်မှာလူသားချင်းစာနာမှုဆိုင်ရာအကူအညီပေးရေးအဖွဲ့တွေကိုတွားရောက်ကူညီခွင့်ပေးနေပြီဖြစ်တယ်လို့အကူအညီပေးရေးအဖွဲ့တွေကပြောပါတယ်တိရဆမိုင်းလောက်ကစပြီးတော့တုတ်ကတဲ့စကန်အတွင်းစာနာရိတ်ခါထောက်ပတ်တဲ့အဖွဲ့တွေရှိလာတာကြောင့်စားဖို့နေရအဆင်ပြေလာနေတယ်လို့လဲစစ်ပြေဒုက္ခသည်တွေကပြောဆိုကြပါတယ်ရန်ကုန်ကပေးပို့ထားတဲ့တဲ့တင်ကိုတော့ကိုစီတူတင်ပြထားပါတယ်ရှင
်ရခိုင်မြောက်ပိုင်းမှာစစ်ကောင်စီနဲ့ရခိုင်လက်နက်ကန် AA တပ်ဖွဲ့ကြားကြောပြန်တိုက်ပွဲတွေပြန်ဖြစ်လာပြီးနောက်ပိုင်းရခိုင်မြောက်ပိုင်းမြို့နယ်ရှိခုအတွင်းကုညီကယ်ဆယ်ရေးလုပ်ငန်းတွေနဲ့စာနာရိတ်ခါတည်ယူခွင့်တွေကိုစစ်ကောင်စီကပြီးခဲ့တဲ့2022ခုနှစ်စက်တင်ဘာလကစပိတ်ပင်ခဲ့တာပါ2022နိုဝင်ဘာ16ရက်နေ့ကတော့ AA နဲ့စစ်ကောင်စီကြားလူသားချင်းစာနာထောက်ထားမှုအရာနှုတ်အားဖြင့်ယာယီအပြစ်ခတ်ရက်စဲလိုက်ပါတယ်။အဲဒီနောက်အခုတော့လူသားချင်းစာနာမှုအကူအညီပေးအဖွဲ့တွေတွားရောက်ကူညီဖို့စစ်ကောင်စီကခွင့်ပြုလိုက်တယ်လို့ဒေသခံရပ်ဖက်အဖွဲ့အစည်းတစ်ခုမှလုတ်ကန်နေသူတူက VOA ကိုပြောပါတယ
်။ကျွန်တော်တို့ local NGO တွေအနေနဲ့ကြတော့ဒီဆိုတော့ဒီ government ဆီမှာတင်ရတယ်။အဲဒီတီတွေကြတော့အရင်ကတော့ campaign တွေရှိတယ်ခုနောက်ပိုင်းတော့ကွန်ပျူတာတွေရှိတယ်ကျွန်တော်ဖွင့်စီကိုဖွင့်စီတွေပေါ်တာနဲ့ဒီစတိကောက်စီစီကနေကွန်ပျူတာတွေရတာလည်းရှိပါတယ်ဟုတ်တယ်ကျွန်တော်တို့ဒီဒီဇင်ဘာလလောက်မှပဲရတာတချို့ကျွန်တော်တို့မှာရှိတဲ့တချို့ project တွေဆိုရင်ဒီတောက်ဘက်ဘက်မှာဒီဇန်နီတို့ဖက်မှာရှိတဲ့ project တွေဆိုရင်အရင်ကတလကျော်လောက်ထိပိတ်ပင်ခံရတယ်မလုပ်ရဘူးဆိုတော့ဒီဒီဇင်ဘာနောက်ပိုင်းမှကျွန်တော်ပြန်ရတာဖြစ်
မြောက်ဦးမြို့နယ်ကလူကြီး3000နီးပါးနေထိုင်တဲ့ PP ရင်းစစ်ဘေးဒုက္ခသည်စခန်းမှာလဲကမ္ဘာစားနပ်ရိက္ခာအဖွဲ့ WFP အပါအဝင်တခြားကူညီကယ်ဆယ်ရေးအဖွဲ့တွေဒီလဆန်းပိုင်းလောက်ကစပြီးတော့လာရောက်ကူညီတာတွေရှိတယ်လို့လည်းစခန်းတာဝန်ခံဦးသိန်းရွှေမြတ်ကပြောပါတယ်
။ဒီဒေါက်တာဆာဆာနီပူပုံတဲ့ချက်ကဒေါက်တာဆာဆာပေးတဲ့ဆိုင်တွေတော့လူတွေထုံစုတိတ်နေတဲ့ဒီလပိုင်းဒီလပိုင်းကွင်းရဲလေးကတကြီးရောက်နေ။နေရလမှာ WFP ကကမ္ဘာစားနပ်ကဖွဲ့ခေါ်တဲ့ဒီ WFP ကလူတယောက်ကိုငွေတော့နလားအတွက်၄သန်းနဲ့1000ကြီးလေ။ဒီသားနဲ့ပေါင်းလို့လည်းဦးရိုးစခါပေးခဲ့တယ်ဒီခဏလေးလာတလာတဲ့ကိုရီးယားရှယ်လာမလေးဒီအက်ဒီလို့ဆိုတဲ့အဖွဲ့အစည်းလာပြီးရင်ဒီအီထိုပီပီကိုငွေတော့တသိန်းသောင်းတိတစ်ခေါက်ကုန်နေတော့တယ်ဒါတရှိတယ
်စစ်ကောင်စီကအပြစ်ရထားတဲ့အချိန်လူသားချင်းစာနာမှုဆိုင်ရာအကူအညီပေးလုပ်ငန်းတွေကိုခွင့်ပြုထားတယ်ဆိုပေမဲ့တပ်ဆိုင်ရာဒေသအာဏာပိုင်တွေစီကခွင့်ပြုချက်တောင်းရတာအပြင်နယ်မြေတိုင်းကိုလွတ်လွတ်လပ်လပ်တော့တွာလာခွင့်မရှိသေးဘူးလို့ရခိုင်ဒေသအတွင်းကူညီကယ်ဆယ်ရေးလုပ်ငန်းလုပ်ကိုင်နေသူတူကပြောပါတယ်
ဒုတိယချင်းစာနာထောက်ထားရေးဆရာလုပ်ငန်းတွေကိုလုပ်ပြဲခါမှာကျွန်တော်တို့ကဒီအကန့်အသတ်မရှိဘဲနဲ့လွယ်လွယ်လွယ်လွယ်လုပ်ခွင့်ရရှိတာပေါ့လေ။ဘောပုစုံတော့ကျွန်တော်တို့ကဒီအရှင်နဲ့တပြင်းညီဒီကျွန်တော်တို့ကကုညီကင်းဆေးတွေမလုပ်နိုင်ဘူးဆိုရင်မြန်မာကတကယ့်ဒုက္ခရောက်နေတဲ့လူတွေကအခက်အခဲတွေအများကြီးရှိတယ်ကျွန်တော်တို့။ဒါအဲ့ဒီဟာတွေကိုကျွန်တော်တို့အနေနဲ့လွယ်လွယ်လွယ်လွယ်နဲ့လုပ်ခွင့်ရရှိနေပေါ့
။ရခိုင်အေတပ်ဖွဲ့နဲ့စစ်ကောင်စီတပ်တွေကြားတိုက်ပွဲတွေကြောင်းရခိုင်ပြည်နယ်နဲ့ချင်းပြည်နယ်တောင်ပိုင်းမှာပြီးခဲ့တဲ့ဩဂုတ်လကစပြီးစီပြေဒုက္ခတဲ့16000ကျော်ရှိပြီးတော့လက်ရှိမှာတော့ပြည်ပခါတွေကြောင့်ပြည်တွင်းရွှေ့ပြောင်းနေထိုင်ကြသူ9000နီးပါးရှိနေသေးတယ်လို့ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာယုံ UNOCHA ရဲ့ဒီလထုတ်ပြန်ချက်မှာဖော်ပြထားပါတယ်လက်ရှိမှာလဲစစ်ကောင်စီနဲ့ရခိုင်လက်နက်ကန် AA တပ်ဖွဲ့အကြအပြစ်ရထားတယ်ဆိုပေမဲ့စစ်ကောင်စီဘက်ကလူအင်အားလက်နက်အင်အားနဲ့စာနာရိတ်ခါတွေဖြစ်တင်းနေတယ်လို့စစ်ဆေးတင်းကြပ်မှုတွေရှိနေတာကြောင့်တိုက်ပွဲတွေပြန်ဖြစ်လာမှာကိုဒေသခံတွေနဲ့စစ်ပြေဒုက္ခသည်တွေစိုးရိမ်နေကြပါတယ်ခင်ဗျာ
ရှိခိုင်ပြည်နယ်တဲကလူသားချင်းစာနာမှုအခြေအနေပေးရေးတင်းနေကိုတော့ကိုစီသူတင်ပြတော်ရပါရှင် VOA မြန်မာပိုင်းရဲ့မနက်ခင်းအင်္ဂါနေ့မနက်ခင်းအစီအစဉ်ကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်ပြည်တွင်သတင်းတွေအပြီးမှာတော့အခုနိုင်ငံတကာသတင်းဆောင်မှတ်ပုတ်တင်ဆက်ချင်ပါတယ် အထူးလက်ကူပစ္စည်းစူပါကွန်ဒက်တာတွေဟာလက်စစ်ကိုအတားအဆီးရှိစီစဉ်ဖြတ်တန်းခွင့်ပေးတဲ့အတွက်ဆက်တွေပို့ပြီးတော့မြန်မြန်မောင်းနေနိုင်တဲ့အပြင်စွန့်ရင်အတွက်ပါချွေတာနိုင်ပါတယ်။ဒါပေမဲ့လည်းဒီလိုလုပ်နိုင်တဲ့လက်ကူပစ္စည်းတချို့ကတော့သိပ်အေးနေမှာပဲသုံးလို့ရပါတယ်။ဒါကြောင့်သိပ်ပံပညာရှင်တွေနဲ့ကျွမ်းကျင်သူတွေဟာလက်တွေအသုံးချနိုင်မဲ့အပူချိန်မြင့်လက်ကူပစ္စည်းတွေရှာဖွေနေပါတယ်။ရှယ်လီရှန်လာပေးပို့တဲ့တဲ့တင်ကိုတော့ဒေါက်ခင်မျိုးသက်ကတင်ပြထားပါတယ်ရှင်။
စီလောကတုံးယောဂရှာဖွေတဲ့ဆက်တွေတိတ်ပြီးမြန်မြန်ပြေးနိုင်တဲ့ယထားတွေအတွက်ယထားလန်းတွေရှိနေတာဟာပြည့်စစ်တဲ့အတားအဆီးမရှိဖြတ်တန်းလို့ရတဲ့ပြက်ကူးပစ္စည်းတွေကြောင့်ဖြစ်ပါတယ်။အထူးပြက်ကူးပစ္စည်းအများစုအတွက်ဆိုအပူချိန်ဟာအခန်းပူချိန်တဲ့အစတရာပိုးပြီးအေးရမှာဖြစ်ပြီးဒီလိုအေးနေအောင်ရှားပါပြီးတိတ်ကိုဈေးကြီးတဲ့ဟီလီယမ်အရေးရှိဖို့လိုပါတယ်။ကန်ဆာစပီနယ်ကအပျော်ရမ်းဝါသနာဦးတစ်ယောက်ဖြစ်တဲ့ဂျိုးအက်ကတော့အကန့်ပူချိန်မှာအလုတ်ဖြစ်မဲ့တက်ကူးပစ္စည်းလောက်နိုင်တဲ့အရာကိုရှာဖွေကြံသူပ
ါ If we could achieve room temperature superconductivity there'd be no cooling required at all
တကယ်လို့ကန့်ပူချိန်တော့လျှက်ကူးပစ္စည်းကိုထုတ်နိုင်မယ်ဆိုရင်တော့သူ့အတွက်အေးအောင်လုပ်ပေးရတာမျိုးတွေလိုတော့မှာမဟုတ်ပါဘူ
းအကန့်ပူချိန်တော့ဒီလျှက်ကူးပစ္စည်းတွေထုတ်နိုင်မယ်ဆိုရင်တက်စိတ်ကားတွေကိုအပြန်ဖြည့်စရာမလိုပဲနဲ့ခီးပိုးပြီးဝေဝေမောင်းနေနိုင်တော့မှာဖြစ်တယ်လို့ကွန်ပျူတာတွေဆိုလဲအခုတည်းအရွယ်ပိုးပြီးသေးသွားနိုင်ပါတယ
် National supercomputer sizes that fill up whole rooms could be put into homes
ကလွန်ပြည်နေရာယူတဲ့စူပါကွန်ပျူတာကြီးတွေဆိုရင်လဲအိမ်တွေမှာစံ့သွားနိုင်ပါတယ
်ဖီးယားအလွန်မင်းပေးထားတဲ့ဓာတ်ခွဲခန်းထဲမှာအခန်းအပူချိန်တုံးတက်ကူးပစ္စည်းတွေကိုထုတ်နိုင်ပြီလို့သိပ္ပံပညာရှင်တချို့ကတင်ပြခဲ့တာပါဒီတွေ့ရှိချက်နဲ့ပတ်သက်ပြီးတခြားသိပ္ပံပညာရှင်တွေကတော့ဖီးယားမြင့်တက်ကူးပစ္စည်းတွေကိုတကယ်ပဲတုံးနိုင်ပြီလားဆိုတော့ကိုမေးခွန်းထုတ်နေတာပါဂျိုးအက်ကတော့တတ်တူအမှုန့်တွေကိုရော့ဆက်ပြီးအေးသိပ်ပေးစရာမလိုတဲ့တက်ကူးပစ္စည်းရအောင်စူးစမ်းပါတယ
် Bismuth, Scandium, Cadmium Oxide is dangerous stuff
Bismuth, Scandium, Cadmium Oxide ဒီပစ္စည်းတွေကအင်မတန်အန္တရာယ်ကြီးပါတယ
်သူကဒီတတ်တူအမှုန့်တွေကိုသူ့ဇပွဲတင်မီးဖို့တဲ့ထက်မီးဖုတ်ပါတယ်American ဆွေဝင်ကြီးဌာနလက်ရောက်က Los Alamos နိုင်ငံပိုင်ဓာတ်ခွဲခန်းဟာ New Mexico ပြည်နယ်မှာရှိပြီးအဲ့ဒီကသိပ္ပံပညာရှင် Dean Patterson ဟာအောက်ရဲ့စမ်းသပ်မှုတွေနဲ့အကျွမ်းဝင်သူဖြစ်ပါတယ်။အခန်းအပူချိန်သုံးရက်ကူးပစ္စည်းတွေသာထုတ်နိုင်မယ်ဆိုရင်ကဘာကြီးအတွက်စွန့်ရင်သိပ်သုံးစရာမလိုတာကြောင့်တကယ့်ကိုထိရောက်မှုရှိမယ်လို့ပြောပါတယ်
။ It would be the golden fleece everybody has been searching for the last 70 years
ဒါဟာလွန်ခဲ့တဲ့အနှစ်80လောက်ကတည်းကလူတိုင်းရှာနေတဲ့ပိုးဒဏ်ရတနာတစ်ခုပ
ါကော်လိုရာဒိုပြည်နယ်ဘိုလ်ဒန်မြို့ကဒန်ဂိုဗန်ဒလီယန်ကလည်းအခန်းပူချိန်တဲ့လေးဆလောက်ပဲအေးတဲ့နိုက်ထရိုဂျင်အရေးနဲ့အေးအောင်လုပ်ပြီးမြေရှားတက်တူပါလျှက်ကူးပစ္စည်းနဲ့ကေဘယ်ကြိုးလုပ်နေတာပ
ါ to have superconductors work at something that's only 4 times colder than room temperature
ကံပူချိန်တဲ့လေးစားလောက်ပူရတဲ့အပူချိန်မှာလျက်ကူးပစ္စည်းရဖို့လို့တာဟာတကယ်ကြီးမားတဲ့ခြေလှမ်းတရပ
ါခဲရန်ချောင်းလောက်ပဲထူတဲ့ကေဘယ်ကြိုးလျက်ကူးပစ္စည်းကလေးဟာတမယိုးချပကံပြားလောက်ကြီးတဲ့ကေဘယ်ကြိုးတွေလောက်ကိုလျက်ကူးတာကိုခံနိုင်ရင်ရှိပါတယ်ဒီလိုအေးအေးတိတ်ပေးကြမလို့တဲ့ပူနွေးတဲ့လျက်ကူးပစ္စည်းတွေဟာတနေ့မှခီးတဲ့တင်လင်းကြီးတွေအနုမျိုးပေါင်းစည်းစွန့်ရင်တုံးဒါးဘေးဆောင်ကြီးတွေမှာအသုံးပြလာနိုင်တာကြောင့်ဒါတွေကိုရှာဖွေဖို့အတွက်စူးစမ်းလာနေကြတာဖြစ်ပါတ
ယ်။တခင်မြတ်တက်ပါရှင် VOA မြန်မာပိုင်းရဲ့အင်္ဂါနေ့မနက်ခင်းထုတ်လွှင့်ချက်တွေကို LINE တော်မီတာ3048နဲ့ VOA ရဲ့ Facebook စာမျက်နှာကနေတိုက်ရိုက်ဆက်ပြီးတော့ထုတ်လွှင့်နေပါတယ်
။မတိကျမြေယာမှုတွေအပြည့်အပြောင်းလဲတွေများတဲ့ကမ္ဘာကြီးမှာကျွန်တော်တို့ကြားသလိုမြင်သလိုဖြစ်မလာတဲ့အခါအမှန်တရားကိုရှာဖွေကြရပါတယ်။တဲ့ရင်ကိုဒီပိုင်းတစားပဲကြားသိလိုက်ရရင်ယုံကြည်မှုတွေကိုလက်လွတ်လိုက်ရတာတွေရှိပါတယ်အကြက်တဲကာလာတွေမှာကျွန်တော်တို့ရဲ့အိမ်မက်တွေမျောလင့်ချက်တွေပိုကောင်းတဲ့မနက်ဖန်တွေကိုတောင်းတမိတာတွေကတရင်လွတ်လပ်ခွင့်အပေါ်မှာမူတည်နေပါတယ်ကျွန်တော်တို့ VOA ကအန္တရာယ်ကြားကနေတရင်တွေကိုတင်ဆက်ပေးနေပါတယ်ကဘာကြီးနဲ့ချိတ်ဆက်ပေးပြီးအမှန်တရားကိုဆောင်ကျဉ်းပေးနေပါတယ် VOA American အတန်ကသတင်းမှန်တွေကိုဗတ်ပေါင်းစုံကတင်ပြပေးနေပါတယ်ခင်ဗျာ
VOA ရ ထုတ်လွှင့်ချက်တွေနဲ့ပတ်သက်ပြီးတော့သောတာရှင်တွေအနေနဲ့အကြံပေးလို့ရတယ်။သောတာရှင်တွေနားဆင်လို့ရတယ်။တည်တဲ့ရှင်တွေတောင်းလို့ရတယ်။ဆိုရင်တော့ VOA ရဲ့ email လိပ်စာ burmese@voanews.com ကိုစာရေးသားဆက်သွင်းနိုင်ပါတယ်။ VOA ရဲ့ Facebook Messenger ကနေလည်းရေးသားဆက်သွင်းနိုင်ပါတယ်ရှင်။
အမေရိကန်ဆိုရရဲ့သဘောထားအမြင်အားပေါ်ကိုတင်ပြပါရောင်းမယ်ခင်ဗျာ
။ပစိဖိတ်သမုဒ္ဒရာထဲမှာပေါ်ပေါက်ခဲ့တဲ့လာနီညာအေးလိုင်းကရက်ကြောင့်ကမ္ဘာသဝန်အေးမြမှုကိုခံစားခဲ့ရပေမဲ့2022ခုနှစ်ဟာကမ္ဘာနိုင်ငံအတော်များများမှာအပူလိုင်းတွေနဲ့ရင်ဆိုင်ခဲ့ရတဲ့နှစ်ဖြစ်ပါတယ်။နှွေဥပေါက်ကာလအတွင်းတောင်အာရှဒေသမှာစံချိန်တင်အပူချိန်မြင့်တက်မှုနဲ့ကြုံခဲ့ရပါတယ်။နွေရာသီဝင်ကားစားကာလာမရောတရုတ်နိုင်ငံလိုပဲဥရောပတိုက်မှာကျုံခဲ့ရတဲ့အပူချိန်ကစံချိန်တစ်တင်သွားခဲ့တာပါမိုးတဲထန်စွာရွာသွန်းမှုနဲ့ကျုံတွေ့ခဲ့ရတဲ့နိုင်ငံတွေလည်းရှိခဲ့သလိုပါကစ္စတန်နိုင်ငံမှာတော့စံချိန်တင်မိုးရွာသွန်းမှုကြောင့်နိုင်ငံတော်ရေကြီးရေလျှံခဲ့တဲ့အတွက်အတော့ကိုဆုံရှုံနေနာခဲ့ရတာပါအဲ့ဒီဖြစ်ရတဲ့ကြောင့်မနစ်နောက်ပိုင်းလောက်မှာသဘာဝပတ်ဝန်းကျင်အရေးတက်ကြွလှုပ်ရှားမှုတွေကဘာအရရမှာပိုးပြီးတော့တွေ့မြင်လာရတာဖြစ်နိုင်ပါတယ်ဒီနေ့ဟာရေရှည်ခန်းတဲ့အနာဂတ်တရှိရဲ့အတွက်ကျမတို့အားလုံးစိတ်နှလုံးပြန်လဲနှိမ့်မြောက်လိုက်တဲ့နေ့အဖြစ်ပြန်ပြောင်းအောင်မေ့တရားနေမှာပါလို့အမေရိကန်နိုင်ငံခြားရေးဌာနလက်အောက်မှာရှိတဲ့ပင်လယ်သမုဒ္ဒရာနဲ့အပြည်ပြည်ဆိုင်ရာသဘာဝပတ်ဝန်းကျင်နဲ့သိပ္ပံရေးရာဌာနဒုဝန်ကြီးမော်ဒီကာမဒီနာကဘလော့စာမျက်နှာမှာဖော်ပြခဲ့ပါတယ်။ဘိုင်ဒန်ဟဲရစ်အစိုးရအဖွဲ့အတွက်ထိတ်တန့်ဦးစားပေးကိစ္စတွေထဲမှာဥဒုရာသီဆိုင်ရာအချက်အသေးဖြည့်ရှင်ရေးလဲပါဝင်ပါတယ်။ကဘာအရေးရကသဘာဝပတ်ဝန်းကျင်နဲ့စီဝကေယစနစ်ထိန်းသိမ်းရေးကြိုးပမ်းမှုအဖြစ်2030ပြည်လုံးနဲ့မှာကမ္ဘာမြေတုနဲ့ရေတု30ရာခိုင်နှုန်းကိုကာကွယ်ထိန်းသိမ်းဖို့30x30ဆိုတဲ့နိုင်ငံစုံသဘောတူညီချက်မှာလဲအမေရိကန်ပြည်ထောင်စုကပါဝင်လက်မှတ်ရေးထိုးခဲ့ပါတယ်။2020ဧပြီလမှာတော့ခုနှစ်ကြိမ်မြောက်သမုဒ္ဒရာညီလာခံကိုဖလူအသမရနိုင်ငံနဲ့အမေရိကန်တို့ပူးရဲကမ္ဘာကထားလို့ကျင်းပခဲ့ပါတယ်။နိုင်ငံစလုံးမှာရှိတဲ့ပုဂ္ဂလိကပိုင်းနဲ့ပြည်သူပိုင်းကဏ္ဍတွေမှာသဘောတူညီခဲ့ကြတဲ့အချက်အလက်430ထဲမှာငါးအလွန်အကျွံဖတ်မှုပလတ်စတစ်ညံ့ညံ့မှုအပါအဝင်သမုဒ္ဒရာရေတုကိုထိန်းသိမ်းသွားမဲ့အချက်တွေပါပါတယ်။ပင်လယ်သမုဒ္ဒရာထိန်းသိမ်းဆောက်ရှောက်ရေးညံ့ညံ့လေတုလုံးဝမထွက်တဲ့ကုန်စည်ပို့ဆောင်ရေးနဲ့အတူ Blue Economy ဆိုတဲ့သမုဒ္ဒရာနဲ့ကမ်းရိုးတန်းကိုအမိပြုလုပ်ကိုင်တဲ့စီးပွားရေးလုပ်ငန်းကိုပါအားပေးမြင့်တင်ဖို့အထိတိုးချဲ့လုပ်ကိုင်ထားဖို့လဲဆွေးနွေးခဲ့ကြပါတယ်။ကမ္ဘာပုံနှိမ်မှုကိုရော့ပါတက်သားစေတဲ့အိုဇုန်းလွှာတွေမပြောက်ပြက်အောင်နိုင်ငံဆောင်သဘောတူညီထားတဲ့ Montreal Protocol ပါ Kigali Amendment အရာအမေရိကန်နိုင်ငံမှာတော့ဓာတ်ငွေထုတ်လုပ်မှုတွေလျှော့ချဖို့အရေးကြီးတဲ့ခြေလှမ်းစတင်လိုက်ပါပြီ။ဒါအပြင်ကမ္ဘာသဝန်လုံခြုံစိတ်ချတဲ့တောက်သုံးရေရရှိရေးနဲ့ကုလသမဂ္ဂသဘာဝပတ်ဝန်းကျင်နှစ်ပတ်လည်ညီလာခံ UNEA ရဲ့သမိုင်းဝင်သဘောတူညီမှုဖြစ်တဲ့ plastic ညံ့ညမ်းမှုအဆုံးသတ်ရေးကမ္ဘာသဝန်ကြိုးပမ်းမှုအတွေ့အမေရိကန်ကဦးဆောင်ပြီးတော့မဟာဗျူဟာတရရေးဆွဲခဲ့ပါတယ်။ဒါတင်မကပါဘူး။သမ္မတဘိုင်ဒန်အစိုးရကအတီးပြုတ်ပြတ်ထန်လိုက်တဲ့ငွေကြေးဖောင်းပေါက်မှုလျှော့ချရေးဥပဒေ inflation reduction မှာပါဝင်တဲ့ဥဒုရာသီဆိုင်ရာရည်နှင်းမြှုပ်နှံမှုဟာလည်းအမေရိကန်သမိုင်းတစ်လျှောက်ပမာဏအများဆုံးဖြစ်ပါတယ်။ဒီနှစ်ဟာလမ်းဆောင်လမ်းခွာတစ်ခုကိုရောက်နေတဲ့အချိန်ဖြစ်ပါတယ်။တခုကတော့အရင်လိုပဲရေတုလေတုညံ့ညမ်းမှုစီဝကေယစနစ်တွေယိုယွင်းကြဆင်းမှုတွေအပူချိန်မြင့်တက်ပြီးတော့ကမ္ဘာလုံးကျုံရဲ့အားနည်းတဲ့လမ်းမှာနောက်တလန်းကတော့ရေရှည်ခံတဲ့အနာဂတ်နဲ့ကျမတို့သားသမီးမြိတ်မြစ်တွေအတွက်ပုံမကောင်းမွန်တဲ့အနာဂတ်တွေရှိနေပါတယ်။တဘာဝပတ်ဝန်းကျင်နဲ့တဟဆာတာကြမဲ့ကမ္ဘာကြီးရှိရာပုံမကောင်းမွန်တဲ့လမ်းကြောင်းကိုကျမတို့အားလုံးရွေးချယ်လိုက်ကြရဲဆိုတာဒီနှစ်ကုန်လမှာပြောနိုင်ပါပြီလို့ဒုဝန်ကြီးမော်ဒီနာကပြောဆိုသွားခဲ့ပါတယ်။
အမေရိကန်ဆိုရရဲ့သဘောထားအမြင်အားပေါ်ကိုတင်ပြလို့ပြပါပြီ
။အခုချခဲ့ရတာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်တွေဖြစ်ပြီးတော့ VOA ရဲ့အားပေါ်မဟုတ်ကြောင်းသိစေအပ်ပါတယ်ရှင်။မကြခင်မှာတော့အပတ်စဉ်ကဏ္ဍတွေကိုဆက်တိုက်ထုတ်လွှင့်သွားဖို့ရှိပါတယ
်။ VOA အမေရိကန်တန်ရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီ။လူမှုမိတ်ဆွေရုပ်တံလိုင်းကနေနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တန်နဲ့ RFA လွတ်လပ်တဲ့အာရှတန်မြန်မာဘာသာအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေအချိန်မြင့်ထုတ်လွှင့်တင်ဆက်ပေးနေတာပါမြန်မာနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လွှားကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသကဝိုင်းအစီအစဉ်တွဲဆုံမေးမြန်းခန်းတို့ကိုကြည့်ရှုကြရပါမှာပါလူရုမိတ်ဆွေရုပ်တံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် Udelset 70B Asia Bin Juru Channel 101ဒါမှမဟုတ် Thaicom 6 Juru Channel 123တို့ကနေဖမ်းယူကြည့်ရှုနိုင်ပါတ ကျတို့ဖန်ယူမှုအသေးစိတ်အချက်အလက်ကို VOA မြန်မာပိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါတယ်ရှင်။မြန်မာနိုင်ငံကပြည်သက်တွေစီသတင်းမှန်တွေပို့ပေးနိုင်မှုလူလူမိတ်ဆွေအရောက်လာခဲ့ပါပြီနော
်။မင်္ဂလာမနက်ခင်းပါတောတာရှင်များရှင်။VOA မြန်မာပိုင်းရဲ့အင်ကာနေမနေ့ကအစီအစဉ်တွေကိုမနေ့6နာရီနဲ့9နာရီအထိလိုင်းတိုမီတာ30နဲ့လိုင်းတိုမီတာ48နဲ့ VOA ရဲ့ Facebook စာမျက်နှာကနေဆက်ပြီးတော့တိုက်ရိုက်ထုတ်လွှင့်နေပါတယ်။အခုထုတ်လွှင့်သွားမယ့်ဒုတိယပိုင်းနိုင်ဝဲအစီအစဉ်မှာတော့သတင်းထောက်မဆုစီးပွားရေးတတရောင်သတင်းလွှာစားတဲ့အပတ်စဉ်ကဏ္ဍတွေကိုဆက်တိုက်ထုတ်လွှင့်သွားဖို့ရှိပါတယ်။အပတ်စဉ်ကဏ္ဍတွေမတိုင်ခင်အရင်ဆုံးသတင်းဆောင်မသဘောအရင်တင်ဆက်ပေးပါမယ်။ထိုင်ဝမ်နဲ့ပြန်လည်ပေါင်းစည်းရေးလို့ဆိုပြီးတော့ထိုင်ဝမ်ကျွန်းမှာတရုတ်ပြည်မကြီးဖက်ကစစ်အင်အားနဲ့ချင်းချောက်မှုတွေပိုးပြီးတော့တိုးလုံနေပါတယ်။ထိုင်ဝမ်ကလည်းသူ့ရဲ့ကာကွယ်ရေးစွမ်းရည်ကိုအားဖြည့်မြင့်တင်ဖို့လှုပ်ကိုင်းနေပါတယ်။အဲ့ဒီလိုအခြေအနေမှာထိုင်ဝမ်မှာနေထိုင်နေကြတဲ့ခမန်းချေသသိန်းလောက်ရှိနေတဲ့မြန်မာတွေကရောဘလောက်စိုးရိမ်နေကြပါသလဲ။မဆုမြတ်မွန်ကစုံစမ်းမေးမြန်းတင်ပြထားပါတယ်ရှင
်။အရှေ့တရုတ်နဲ့တောင်တရုတ်ပင်လယ်ကြားမှာရှိတဲ့ထိုင်ဝမ်ကျွန်းမှာပါတီစုံဒီမိုကရေစီစနစ်နဲ့ရွေးကောက်ခံသမ္မတအုပ်ချုပ်တဲ့စနစ်ကိုကျင့်သုံးပါတယ်။လူဦးရေ23သန်းခွဲထက်မနည်းရှိတဲ့ထိုင်ဝမ်ကျွန်းဟာငြိမ်းချမ်းတည်ငြိမ်တယ်လို့ရေပူရပြောနိုင်ပေမဲ့ထိုင်ဝမ်ကျွန်းဟာသူတို့ပိုင်တယ်လို့အမြဲပြောနေတဲ့တရုတ်ပြည်မကြီးရဲ့စီရေးရန်ကအမြဲရှိနေပါတယ်။ထိုင်ဝမ်ကိုစီရေးနီးသုံးပြီးပြည်မကြီးအုပ်ချုပ်မှုအောက်ရောက်အောင်လုပ်မယ်လို့ပြောကြားထားတယ်လို့စီရေးတန်တမန်ရေးစီးပွားရေးဖီအားတွေပို့တိုးလုပ်နေပါတယ်။လွန်ခဲ့တဲ့3နှစ်လောက်ကစပြီးထိုင်ဝမ်ကျွန်းနာမှာတရုတ်လေတပ်လေယာဉ်တွေပြန်တမ်းမှုကိုနေ့စဉ်လို့လုပ်နေတာမှာအခုနောက်ပိုင်းတော့ထိုင်ဝမ်ပိုင်နယ်ထဲအထိတရုတ်တိုက်လေယာဉ်တွေရေတပ်သင်္ဘောတွေဝင်ရောက်ပြီးတိုက်ခိုက်ရေးပုံစံလေ့ကျင့်မှုတွေကိုလုပ်လာပါတယ်။ထိုင်ဝမ်စစ်တပ်ကလည်းတရုတ်ပြည်မှာကြီးကတိုက်ခိုက်လာခဲ့ရင်တုံ့ပြန်နိုင်ဖို့အသင့်ရှိနေကြောင်းပြသတဲ့အနေနဲ့စစ်ရေးလေ့ကျင့်မှုတွေစစ်အင်အားပြမှုတွေလုပ်နေပါတယ်။ထိုင်ဝမ်နဲ့ပြန်လည်ပေါင်းစည်းရေးလို့တရုတ်အစိုးရကဆိုပြီးအခုလိုစစ်ရေးနဲ့ချင်းချောက်မှုတွေပိုလှုပ်လာတဲ့အပေါ်ထိုင်ဝမ်မှာနေတဲ့မြန်မာတွေအနေနဲ့ဘလောက်စိုးရိမ်မှုရှိနေကြပါသလဲ။တိုင်ပေမျိုးတော့တုံးဟူတက္ကသိုလ်အာဆီယံဌာနကမြန်မာစာကတိကကိုသောမတ်ချိန်ကသူ့ရဲ့အမြင်ကိုအခုလိုပြောပြပါရယ်
။ထိုင်ဝမ်ရဲ့ပိုင်နက်ထဲကိုသူတို့ကလေရင်ပေါ့စစ်နေရင်ခဏခဏဖြတ်ပြီးတော့အရင်ထက်ကိုပို့ပြီးတော့ပြင်သန်းတာဖြစ်တဲ့အကြောင်းပေါ့တော့ဒီမှာနေထိုင်နေကြတဲ့ဒီထိုင်ဝမ်ဒေသခံတွေအားလုံးကလည်းအရင်ထက်ပို့ပြီးတော့စိုးရိမ်ပူပန်မှုတော့ရှိတယ်။တကယ်ပဲသူတို့ပြောသလိုပဲပေါ့နော်အကယ်၍ဒါအလိုအပ်လာတဲ့ခါကျရင်လက်နက်အင်အားသုံးပြီးတော့ပဲဒီထိုင်ဝမ်ရဲ့ဒီကျွန်းဆွေပေါ့နော်ဒီဥစ္စာကိုပြန်ပြီးတော့သိမ်းယူမလားဆိုတော့ပေါ့နော်ပုံမှန်ထက်ဆိုင်တော့ခါတိုင်းဆိုရင်တော့ပုံမှန်အဖြစ်ကဒီအကြောင်းအရပတ်သက်ပြီးသိမ်းမပြောကြဘူးဆိုပေမဲ့အခုဆိုလူတွေကပို့ပြီးဆွေးနွေးဖြစ်တယ်ခင်ဗျာပုံမှန်အဖြစ်နေ့စဉ်ဘဝမှာအစားအချိန်ဖြစ်လာခင်ဘယ်လိုလုပ်မလဲဆိုတော့ဆိုရှင်းတဲ့ဘဝကြတော့စိုးရိမ်ပုံမှန်ပြီးပူပန်မှုတွေရှိတယ်ကိုပြောချင်တာ
တကယ်ကတော့ဒီတရုတ်ပြည်မှာကြီးရနေပြီးတော့ခွဲထွက်ပြီးတော့တီးကြလွတ်လပ်တဲ့ထိုင်ဝမ်ဖြစ်ထူထောင်ခဲ့တဲ့အချိန်ကစပြီးတော့မှဒီတရုတ်ပြည်မှာကြီးရချိန်ချောက်တဲ့ရန်ကရှိနေတာပေါ့လေဆိုတော့အခုကတော့ပို့ပြီးတော့ဆိုးလာတယ်လို့မြင်ရပါတယ်။နောက်ဒီတရုတ်ကဒီဒေတာရင်းမှသာမကနိုင်ငံတကာမှာပေါ့လေသူ့ရဲ့ဒီစီးရေးအရာရောစီးပွားရေးအရာရောအင်အားကြီးတဲ့နိုင်ငံဖြစ်လာတဲ့ခါကျတော့ဒီအပေါ်မှာရောထိုင်ဝမ်အစိုးရကပို့ပြီးတော့မှတတိထားလာတယ်လို့မြင်ရလားရှင့်
ဟုတ်ကဲ့အမဒီပြောတဲ့အပိုင်းမှာဆိုရင်တော့တော်တော်လေးတည်တာလာတာကိုသတိထားမိတယ်ခင်ဗျာအကဲကျွန်တော်တို့ဒီပေါ်ထိုင်ဝမ်အစိုးရဘက်ကလည်းသူကစစ်အင်အားနေနဲ့ပတ်သက်လာပြီးတော့ပို့ပြီးတော့တိုးချဲ့တာလာကိုသတိထားမိတယ်ခင်ဗျာ
ထိုင်ဝမ်မှာကြောင်းတက်နေတဲ့ကျောင်းသူ Smellra ကလည်းသူ့ရဲ့စိုးရိမ်မှုကိုအခုလိုပြောပါတယ
်ကိုကသူများနိုင်ငံမှာဆိုတော့ဘယ်လိုပြောရမလဲကိုကဘေကိုတွားပြေးရတကယ်ကြီးဖြစ်လာပြီးတော့နိုင်ငံရေးဆိုမှပြတ်တက်ဘူးလေနော်တကယ်ဖြစ်ဖြစ်လာဒါနိုင်ငံရေးဟိုလက်ခွဲလက်ဖြစ်ချင်းဖြစ်မယ်ဒါပေမဲ့ကိုကမသိဘူးကိုကပဲမြန်မာနိုင်ငံပြေးပြန်ရမလားနှမရှင်လေဒီမှာပဲနေရမလားဒီမှာနေရင်ဟောလုံးချွေးနေရတာကို့အတွက်ရှိလားပေါ့နော်အဲ့လိုဆိုရင်တာပေါ့သူများမောင်းထွင်ကွာပြန်ရမှာလေဒီမှာနိုင်ငံမှာအဆင်မပြေဘူးဆိုရင်တော့အဲကြောင့်လို့ကို့ဘက်ကအဲ့အရင်ဆိုရင်တာပေါ့
2022နှစ်ကုန်ပိုင်းတုန်းကအမေရိကန်အောက်လွှတ်တော်ဥက္ကဋ္ဌနန်စီပလိုစီဦးဆောင်တဲ့အမေရိကန်လွှတ်တော်အမတ်တွေထိုင်ဝမ်ကိုတွားရောက်ခဲ့ပြီးထိုင်ဝမ်နဲ့တသားရဲရှိတယ်ဆိုတာကိုပြသခဲ့ပါတယ်။အမေရိကန်နဲ့မက EU ဥရောပသမဂ္ဂလွှတ်တော်အမတ်တွေဗြိတိန်ဂျာမနီစတဲ့ဥရောပနိုင်ငံတွေကလွှတ်တော်အမတ်တွေလည်းထိုင်ဝမ်ကိုတွားရောက်ပြီးထိုင်ဝမ်ဘက်ကရပ်တည်နေတယ်ဆိုတာကိုပြသခဲ့ကြပါတယ်။အမေရိကန်အစိုးရကတော့တရုတ်တပြည်တော်မူကိုပဲဆက်လက်ဆွဲကင်ထားပါတယ်လို့တရားဝင်ပြောကြားထားပါတယ်။တစ်ချိန်တည်းမှာပဲဒေါ်လာတန်း200နီးပါးတန်ဖိုးရှိတဲ့လက်နက်တွေကိုရောင်းချဖို့2022ဒီဇင်ဘာလမှာပဲအတည်ပြုခဲ့ပါတယ်။အဲဒါတွေကြောင့်ပြည်မာကြီးဘက်ကအခုလိုစစ်အင်အားပြချင်းချောက်မှုတွေပို့တိုးလုပ်နေတယ်လို့ရောထိုင်ဝမ်မှာမြင်နေကြပါလား
။ဒီဥစ္စာနဲ့ပတ်သက်ပြီးတော့ကြတော့ဒီဘယ်လိုပြောမလဲလူငယ်ပိုင်းနဲ့လူကြီးပိုင်းဆိုပြီးတော့ generation ကွာပါတယ်ခင်ဗျ။ဘာလို့ဆိုလူငယ်ပိုင်းတွေကကြတော့သူတို့မွေးတာကတည်းကသူတို့ကဒီ 台湾哈，所以底下一点呢，第二说话他一点呢，不呢，第二秒哦，第二秒呢，一点呢，哪样他哪样，特别说明他啦，比如讲，都罗阿亚苏耶，都罗听他啦，台湾说了那国的他哪样，偏那边，他讲第二秒 American 呢，都罗国，第二秒老家呢，比如讲，是啊，是英啊，偏偏，人呢英啊，偏偏，比如尼邦，那么尼边伢伢偏偏，第二秒故意偷半边的讲，都罗阿罗的阿哦，比如讲阿阿德的啵，那他也轻巧木过，都罗加过哪样，库克哪样，都罗嘛呢，交通老看细的，都罗说明家的看呀，那边买的路，他几百里交了的，他轻啊。都也，你不用嘞。那现在嘞，都罗啊，爹妈家里边拉的牛奶，譬如来讲，都罗牛奶进都你那，譬如来讲，都罗牛马都罗，他说土鸡排里的奶酥啊，叫了 American 的牛包围的木哈水，都罗一包，都罗牛包喏。哦，那那年包西耶，然后包西耶过波比罗围挂，是那年随便都罗说明家的，看呀。
台湾嘛，西伯利路里的古拉加罗，台湾那年一哈，啊，这个全部的巴基斯坦库雷加。北巴蒂阿那亚的苏雷伯玛穆迪比罗利用的十三亿瓜的路标牌的，台湾嘛，民进党路标的，那是阿那亚他们的蔡英文的 TPP 巴蒂噶，底下落了的台湾偏昂底下查的路新标牌的。
巴蒂那股是啊不，古那是他们的也巴蒂不，民进党的那国民党算那股是的，民进党噶罗，都话面来主宰的，都话落了的那眼皮，一提不得都话，这才慢慢主宰的，你能懂呗？国民党都阿鲁内他在他偏要没读啊，嗯，对不对？哎，那古罗管了不？伊侬啊，国民党这种话都，你都没有，都有别牵强木的，阿老几没偏袒我，反正都话先偏要你的。说，第民进党家罗，我们那些他们那也把底家罗，啥的啊，就话底他们那也是嘛，就民进党这里他们那过来干的，都他们那偏。都在在南岸去增加煤炉，标比煤水拿起来。哎，东尼个，第二比阿们进来哒，哎，东尼个，对哇，增加因都路，那东片煤水标，增加起来无哩。
那是嘛咯？第二月十一点嘛，木是闽南的一段，那朝阿古尼个啥煤的，又要比牛大来，没片没的什么太阳煤是成功。那是李拉个呢？那朝那是李古尼个啥比罗？等你一提多来路，台湾他们那个增加个吧哩。台湾嘛，没片面的是无人搞啦，真的变多人的不得了，得有拍个咯。譬如这个苗山围路的宝塔比楼的楼也楼，得有南安街一摊那表文呀、王伟斌啊、跑表表叔给玩的。台湾那边的保险那些，啊，双工楼多没楼的开嘛，特别了表给玩的。啊，可能有的台湾那得有南安街嘛，事业点嘛，没得多年在嘛呗。American 比当时我现在没有嘛，去晒的，的嘛哈，比方那南安那个李老爷 CSIS， 特地变家新娘陪个的比罗嘛。这个路面的调皮嘛，这个那套那些差空的道路线，台湾国新闻打开也说不了嘛，对路的事业也拍拍干的不三十八人，而且三十七也属于这个路十七那个路线也，只有台湾大马家的 American 非常做呢，这边在的体改加收入面还呢，只有那个年内的那样嘛不好胡说不了嘛，懂得八人心，怎么说明妈妈？
台湾的有一些讲，台湾要密码瑞的所以单位个马苏密码个每面电表多少瓦线，苦罗八线个那瑞来要八位，因送到德林套马苏内啥呀嘛？可能是俺的苗生意路路来因的太慢嘞，路木也套他木呀，春节差不了，今啊可能他们叫个施工时个路被开发嘞。哎，天嘛，人家也今啊的车位八万米罗路苗拉多瑞个罗，今啊我们嘛今也开多瑞对，谁没讲批价吧嘞？是江西个江南瑞路的宝马路，目睹了面面面失败的，形容个德林套马苏过大年五天时塌巴嘞。
前两日里也避开了不同内容啊，经常弟弟嘛，常常加看你阿对这个，经常可能唱生的五个，是江西不个变了变化嘞。现在路来也太慢了，路木也偷偷摸摸，所以说春节他龙年关闭的路施工时间特别晚的。路苗拉队的爹妈，人家今天的车呢，等他妈人家被包完嘛嘞。人家今天有这个小一些天冷屋来包完嘞。现在那等呢，那超那些的苦呢，飞回来第二天嘛喂，施工时间小一些天冷屋也内部要拉不了，都给潘西搞上多些了吧。他那嘛一帮车啊，伢子叫你给阿来屋天冷屋个都路拉的你嘛喂，苦都表完嘞。
哎嘛，那在石鼓那些啥的，可以呀。假如路多了，我那哎，假如路多了，我那嘞就比较，那路弄啥的。我假如路多了，我那嘞路，叫嘞，走路也也容易的嘛，也愉快的。哎，说实话，这路白天嘛，见你的古窑也没啥主意啊。天也，哦，什么嘛，什么窑家，哦， ျမအဖေမပါဘူးကြလို့ကျင်ကျွန်တော်ရောက်ရင်လို့မေးတယ်ကကျွန်တော်ဘယ်လိုရှင်းရမလဲဟောသူတို့ကတော့ဘယ်နည်းပြန်လေးလို့သူတို့ကတော့ဘာချင်းချင်းများမှာမပါလို့ကျွန်တော်ဘယ်လိုပြောမလဲတော့ဟိုကလေးတွေရဲ့မိသားစုတွေကအပြင်ရောက်လာတဲ့အခါဆရာရဲ့ကျမသားလေးအခုလေးမလို့သေးဘူးလားကျမသမီးလေးအခုလေးမလို့သေးဘူးလားကျွန်တော်ဘယ်လိုရှင်းရမလဲဆိုတော့ကျွန်တော်ကဒီနေ့ကျွန်တော်ထောင်လေးကပြောလိုက်တာကိုပြောသလားအကျဘလို့ခံစားရလို့မေးတယ်ကျွန်တော်ရှက်တယ
်လူလိုက်အနေမှာနိုင်ငံချင်းသားတို့ကိုပြန်လွှတ်ပေးခဲ့ပေမဲ့စစ်အုပ်ချုပ်ရေးကိုစန့်ကျင်တဲ့ထောင်နဲ့ချီတဲ့နိုင်ငံချင်းသားတွေကြမ်းရှိနေသေးလို့အားလုံးကိုပြန်လွှတ်ပေးဖို့ဆိုပြီးတော့လူခွင့်ဆိုင်ရာကုလမဟာမင်းကြီးရုံးကနေပြီးတော့တောင်းဆိုပါတယ်အဖမ်းစည်းခံနိုင်ငံကြီးလှုပ်ရှားသူတွေကိုပြန်လွှတ်ပေးခဲ့တာဟာသူတို့ရဲ့မိသားစုတွေကိုစိတ်သက်သာရာရစေချောင်းနဲ့ဒီပြန်လွှတ်လာသူတွေဟာအစကတည်းကဖမ်းဆီးခံသင့်သူတွေမဟုတ်ဘူးလို့လည်းဘန်ကောက်မှာခြေဆိုင်တဲ့ကုလမဟာမင်းကြီးရုံးကထုတ်ပြန်ပါလေလွတ်လပ်ရေးနေ့မှာစစ်ကောင်စီကလူငင်းသက်သာခွင့်နဲ့ပြန်လွှတ်ပေးလိုက်တဲ့အထက်မှာသတင်းသမားချို့လဲပါပါတယ်သတင်းတောက်အနည်းဆုံး9ဦးပြန်လွှတ်လာတာပါဒါပေမဲ့လည်းအချင်းတော်ညီတဲမှာသတင်းသမား50ဒီပါကြန့်ရှိနေသေးလို့သူတို့အားလုံးကိုလွှတ်ပေးဖို့လူလာတယ်လို့ပြန်လွှတ်လာတဲ့သတင်းသမားတဦးကပြောပါတယ်နိုင်ငံရေးတကြွလှုပ်ရှားသူတချို့အပါအဝင်အချင်းသားတွေကိုစစ်ကောင်စီကပြန်လွှတ်ပေးလိုက်တဲ့ပုံမှာမြမရေးလှုပ်ရှားသူတွေနဲ့အကဲခတ်တွေကတော့မှတ်ချက်မျိုးမျိုးပေးထားပါတယ်အမျိုးသားညီညွတ်ရေးအစိုးရ NUG ရဲ့ဆက်သွယ်ရေးသတင်းချက်လက်နဲ့ညပညာဝန်ကြီးဌာနဝန်ကြီးဦးထင်လင်းအောင်ကတော့စစ်ကောင်စီကအခုလိုမျိုးနိုင်ငံချင်းသားတချို့ကိုပြန်လွှတ်ပေးလိုက်တာဟာကျူးစွစရာဆိုပေမဲ့ပြည်တွင်းပြည်ပနိုင်ငံတကာရဲ့ဖိအားတွေများလာတဲ့အပေါ်မှာပြန်လွှတ်ပေးလိုက်တာလည်းဖြစ်နိုင်တယ်လို့ပြောပါတယ်
။အချင်းသားတွေကိုလွှတ်ပေးလိုက်တယ်ဆိုတာကိုတော့ကျွန်တော်တို့ကဒါကျူးစွရမှာပေါ့။ဒါပေမဲ့တည်တည်ချာချာပြန်ပြီးတော့ကျွန်တော်တို့ကြည့်ကြမယ်ဆိုလို့ရှိရင်တော့ဒီအချင်းသားတွေဟာအစကတည်းကကိုကဟိုဖမ်းဆီးဖို့မလိုတဲ့လူတွေကိုအာနာကိုအလွဲသုံးစားလုပ်ပြီးတော့ဖမ်းဆီးခဲ့တယ်ပေါ့နော်ဆိုတော့ဒါကဘယ်လိုမှလက်ခံလို့မရတဲ့အနေထားဗျလက်ရှိအချင်းလည်းပဲဆက်လက်ပြီးတော့လည်းပဲသူတို့ဟာနေတွေမှာမြို့နယ်တွေမှာဖမ်းဆီးနေသေးတယ်ဆိုတဲ့အနေထားတွေကျွန်တော်တို့တွေ့နေရတယ်ဒါဟာသူတို့ဟာဒီမိုကရက်တစ်ပြန်ပိုးတွေကိုအရေးတယူနဲ့ပြန်ပြီးတော့လွတ်တဲ့အနေထားမျိုးလို့တော့ကျွန်တော်တို့ကတော့မမြင်ဘူးဒါဟာနိုင်ငံတကာဖိအားတွေရှိမယ်ပြည်တွင်းမှာလည်းပဲပြည်တွင်းကလှုပ်ရှားမှုတွေကလည်းပိုပိုပြီးတော့စိတ်လာတဲ့အခါကျတော့ဒီဖိအားတွေကိုညော့နှဲသွားအောင်လို့စစ်ကောင်စီအနေနဲ့ကအပြလှုပ်ဖို့လောက်ပဲဒါကိုလွှတ်ပေးတယ်လို့ကျွန်တော်တို့ကတော့ယူဆတယ
်။အမေရိကန်ပြည်တော်စုမှနေထိုင်တဲ့မြန်မာရေးကဲခတ်သူဒေါက်တာတင့်ဆွေကတော့မြန်မာနိုင်ငံကဆက်အာဏာရှင်အဆက်ဆက်ဟာနိုင်ငံတကာကဖိအားပေးတဲ့အတိုင်းလက်လျောဆောင်ရွက်ပေးတာမျိုးရှားပြီးတော့သူတို့အာဏာတည်မြဲရပ်တည်နိုင်ရေးအတွက်အခင်းကျင်းတွေဖန်တီးလိုတဲ့အခါမျိုးမှာအခုလိုမျိုးနိုင်ငံချင်းသားတချို့ကိုလွှတ်ပေးလေရှိတယ်လို့ပြောပါတယ်။
စစ်ဆိုရလက်ထက်အလုံးသုံးခုလုံးကိုချုပ်ကြည့်လို့ရှိရင်နိုင်ငံတကာရဲ့ပြည်အားသမုတ်တွန်းအားဆွဲအားတွေကိုသူကသိအရေးမဆိုင်ဘူးဒုတိယတစ်ချက်ကတော့သူတို့လှုပ်ချင်နေတဲ့ပြည်အားရုပ်ောက်ပွဲအခါသူတို့တွေကနံပါတ်1ကအရေးကြီးဆုံးဖြစ်တယ်အဲ့တော့ပြည်အားရုပ်ောက်ပွဲသူလှုပ်ချင်တယ်လို့ဖြစ်အောင်ပြည်တွင်းအခင်းအကျင်းတွေသူလှုပ်ပါလိမ့်မယ်ဒါကြောင့်အခုအကျဉ်းသားလှုပ်ရေးကတော့ဒီကောင်နဲ့မဆိုင်မဲနဲ့သူဟိုလှုပ်နေကြအလုပ်တစ်ခုကိုဟိုလုပ်သွားတာပဲလို့မြင်တယ်အဲ့တော့ကျွန်တော်တို့ပိုပြီးစိုးရိမ်စရာကနောက်ပြာယူကောက်ပွဲအခင်းကျင်းအတွက်ပြည်တွင်းမှာဖိနှိပ်ဖြိုခွဲမှုတွေမြောက်များစွာဖြစ်လာနိုင်တယ်လို့ကျွန်တော်ကတော့မျှော်လင့်ထားပါတယ်ခင်ဗ
ျနိုင်ငံချင်းသားများကုညီဆော့ရှော့ရေးတင် ABB ရဲ့ထုတ်ပြန်ချက်အရအာနာသိန်းချိန်ကနေပြီးတော့လွတ်လပ်ရေးနေ့မတိုင်ခင်2023ခုနှစ်ဇန်နဝါရီလ3ရက်နေ့အထိဖမ်းဆီးချုပ်နှောင်ခြင်းခံထားသူပေါင်း14000နီးပါးရှိပြီးတော့အဲ့ဒီကမှအယောက်2000ကျော်ထောင်ဒဏ်ကြခံထားတယ်လို့ထုတ်ပြန်ထားပါတယ်။ဒီထက်မှပြန်လည်လွတ်မြောက်လာသူဥယေကအယောက်3000ကျော်ရှိတယ်လို့ဖော်ပြပါတယ်။လူသတ်မှုလက်နက်မှုမတရားသင်းဆက်သွယ်မှုမူရည်ပစ်မှုသဘောပီးရန်ရဲ့စီမံခန့်ခွဲမှုဆိုင်ရာပစ်မှုအကြမ်းဖက်ဥပဒေချိုးဖောက်မှုနဲ့အာဂတိလက်စားမှုတွေကလွဲပြီးတော့တခြားပစ်မှုတွေနဲ့ကျဉ်းချခံရသူတွေကိုပြစ်ဒဏ်ရဲ့6ပုံတပုံလူငင်းတက်တာခွင့်ပြုလိုက်တယ်လို့စစ်ကောင်စီပြောခွင့်ရသူဗိုလ်ချုပ်စော်မင်းထွန်းက VOA ကိုပြောပါတယ်။အမေရိကန်နိုင်ငံကြေးဝန်ကြီးဘလင်ကန်ကလည်းစစ်ကောင်စီအနေနဲ့သူ့ရဲ့ကြမ်းဖက်မှုတွေကိုရပ်တန့်ရမှာဖြစ်ပြီးတော့မတရားဖန်ဆီးထားသူတွေကိုပြန်လွှတ်ပေးဖို့စာနာမှုအကူအညီတွေပေးခွင့်ပြုဖို့နဲ့မြန်မာနိုင်ငံမှာပြည်သူတွေလူလာပြီးတော့စစ်မှန်တဲ့အားလုံးပါဝင်တဲ့ဒီမိုကရေစီရအောင်လုပ်ပေးဖို့ကိုစီရင်တုလွတ်လပ်ရေးနေ့မှာပြောဆိုခဲ့ပါတယ်။ကုလသမဂ္ဂလူညွေးကောင်စီရဲ့မြန်မာရေးဆုံးဖြတ်ချက်အမှတ် 2669 မှာလည်းဒေါ်ဆန်းစုကြည်ပါဝင်မတရားဖန်ဆီးထိန်းသိမ်းထားသူအားလုံးကိုအမြန်ပြန်လွှတ်ပေးဖို့တောင်းဆိုထားပါတယ်။ဒါပေမဲ့လို့ဒီလွတ်လပ်ရေးနေ့အထိမ်းအမှတ်စစ်ကောင်စီကလွှတ်ပေးခဲ့တဲ့8000ကျော်ထဲမှာငငေးချင်းသားကတော့အနေချင်းပဲပါဝင်နေဆိုတာကိုသတင်းတောက်မှတ်စုစီစဉ်ကနေပြီးတင်ဆက်လိုက်ပါရခင်ဗျာကျွန်တော်သားညူပ
ါအပ စင်တင်ဆက်နေတဲ့သတင်းထောက်မဆုကိုသားညုံတင်ပြခဲ့တာပါရှင်။ VOA မြန်မာပိုင်းရဲ့အင်္ဂါနေ့မနက်ခင်းအစီအစဉ်ကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်။အခုတော့အပတ်စဉ်ကဏ္ဍနောက်တစ်ခုဖြစ်တဲ့စီးပွားရေးကဏ္ဍပါ။နိုင်ငံရဲ့အချက်အကျဲဆက်ဖြစ်နေတဲ့မြန်မာနိုင်ငံမှာကျေးလင့်တဲ့မြို့ပြနေထိုင်သူတွေကြားစီးပွားရေးအခက်အခဲအဖြစ်ဒေသရင်းဆက်လက်နေထိုင်ရေးမှာပါရွေးချယ်ရဖြစ်ခဲ့တဲ့အနေအထားနဲ့ရင်ဆိုင်နေကြပါတယ်။ဒီသတင်းပတ်စီးပွားရေးအစီအစဉ်မှာမှတ်တင်ရေးထိုက်တင်ပြထားပါတယ်ရှင်။
မိုးရံကြောင်းတွေဒီဘက်ရေးရတာကျွန်တော်တို့အနေနဲ့အမှမရှိဘူးခင်ဗျာ။ကျွန်တော်တို့ကတော့လုံးလုံးဆိုင်ရတော့ဒီသူကျွေးရဲ့ချိတာလည်းစားနေရတော့ပေါ့အမရေ။ကျွန်တော်တို့ဒီဘက်ရေးလို့မလုပ်လို့မရတာ။အတုံးကြီးလောရတာပါ။ဒီဝင်ဝေးတိုင်းရင်တော့ကားတစ်ခုနဲ့စားလို့ရတယ်။အခုကကားတစ်ခုနဲ့စားလို့ရမှမရဘူး။ဒီလိုကဆိုင်ကအိမ်ဆိုင်လေးတစ်ဆိုင်တော့တည်ရောင်းရတာပေါ့။ဟုတ်ပါတယ်ချိတာရတာပေါ့။အိမ်ကတက်ဆိုင်တော့
မြန်မာနိုင်ငံအလဲပိုင်းနယ်ကံယူရန်ဒေတာတို့ကဒေတာကန်တွေက VOA ကိုပြောပြခဲ့တာပါကိုတန်းဝင်းလှိုင်ကခီးတဲ့တင်ကပြေးဆွဲပါတယ်လမ်းတွေပိတ်လိုက်ဖွင့်လိုက်ဖြစ်တဲ့အပြင်ခီးသွားသူကလည်းအရင်လိုမရှိတော့တာကြောင့်အရင်ကဝင်ငွေကိုမမိတော့တဲ့အခြေအနေမှာလုပ်ငန်းအတွက်ကုန်ကျစရိတ်ကဇာတ်ရိုးဖြစ်လာတယ်လို့သူက VOA ကိုရှင်းပြပါတယ်
အဲတို့တော့တော့လမ်းကြောင်းပိတ်တော့ပိတ်လို့ပေါ့ခက်ခဲရှိရဘူးလမ်းကြောင်းပွင့်တော့လည်းပွင့်နေပေါ့နော်အဲ့လိုပဲပြီးသွားကားမှာကြတော့ဝင်ဝင်ပိုင်းမှာတော့ရောကြတာပေါ့နော်ဟုတ်ကဲ့ဝင်ဝင်ပိုင်းမှာကြတော့ဟိုအရင်တော့ဆိုရင်တော့သွားကြလာကြရှိတော့အခုကြတော့သွားကြလာကြလို့အနေဝါတာပေါ့ပုံကြစီကတော့ကားမှာဆိုတော့တောင်းဝါတာပေါ့ဗျာပုံကြစီကတော့များဝါတာပေါ့အရင်ကတည်းကဒီမှာနှစ်ဆနီးပါးလောက်တောက်ဝါတာကားပစ္စည်းတွေအကုန်သွေးနှုတ်နေရော
မျိုးပြနေသူတွေအတွက်ကတော့ကုန်ရောင်းကုန်ဝဲနဲ့ကုန်သွေးရေးကအဓိကလုပ်ငန်းလို့ဖြစ်နေကြတာပါဒါပေမဲ့အခုနောက်ပိုင်းတိုက်ပွဲတွေကြောင့်လမ်းပန်းဆက်သွယ်ရေးကအရင်လိုမချောမွေ့တော့ပါဘူး။ဒါကြောင့်ရှိတဲ့ကားကိုရောင်းပေးအလုတ်ပြောင်းချသူတွေရှိသလိုပြီးပထွက်ချသူတွေပြီးပထွက်ဖို့စဉ်းစားချသူတွေဒါမှမဟုတ်လဲတခြားကောင်းလို့ရရအလုတ်အကင်တစ်ခုပြောင်းဖို့စဉ်းစားနေရတယ်လို့ကိုတန်းဝင်းလိုင်က VOA ကိုပြောပြပါတယ်။ရှိကြတာ
ပါဗျာ။တချို့ဆိုရင်ကားပါရောင်းနိုင်ငံရထောက်ဝါးရည်ရောင်းရှိကြပါတယ်။ဒီမှာတော့ဝါတိုင်းမကြိုက်တော့တဲ့အတွက်လိုပဲပေါ့အချို့ကကားကြရဲဆိုတော့အချို့ဘောလုံးရောင်းပြီးပြပတ်ထောက်ဝါရဲ့ဒီရောထောက်ဝါကြရပြောဒီစီကတော့သွားလို့ရမယ်မထင်ပါဘူးခင်ဗျကျွန်တော်လည်းရောင်းဖို့တော့တုံနေရတော့တာပဲကားလေးလေးတခြားစီးပွားရေးကြောင်းအောင်လို့ဒီမှာကားရတယ်များလာတော့လုပ်ငန်းကံကံတွေကစိတ်အဆင်မပြေတော့ဘူးပေါ့
နိုင်ငံတကာဆက်နယ်ရိတ်ခါမူဝါဒသုတေသနအင်စတီကျူ IFPRI ကဒီဇင်ဘာလ23ရက်2021ခုနှစ်တုန်းကထုတ်တဲ့မြန်မာချမ်းမာရေးနဲ့နိုင်ငံရေးပဋိပက္ခတွေကြောင့်စီးပွားရေးဆိုင်ရာတည်ရောက်မှုများအစဉ်ခံစားမှာတော့ချွတ်ချုံကြစည်ရဲမွေးတင်မှုကြုံရတဲ့မိသားစုတွေတိုးလာကြောင်းဖော်ပြပါတယ်။ဆက်နယ်ရိတ်ခါမလုံလောက်မှုဒါမှမဟုတ်လဲဆားရည်ရိတ်ခါမလုံခြုံမှုနဲ့ဆာလောင်မွေးတင်မှုကြုံတွေ့နေရတဲ့မိသားစုတွေကိုအလို့အမင်းစည်ရဲမွေးတင်မှုအဖြစ်သူတေသနာစစ်တမ်းကရည်ညွှန်းထားပါတယ
်။လိုဝဲကြီးကြီးမှာပြေးလိုက်လွှားလိုက်နေပဲ။ခြေထဲမှာရရင်ရတယ်လို့ပဲလုံးလုံးပြင်းနေရတယ်။နောက်ပြီးစီးပွားရေးဆိုတာတော့စားရတယ်တော့တော်တော်ရှိတော့တယ်မှာ။အပူပညာတုံးတယ်လို့ဆိုတော့မရှိတော့ဘူး
။မြန်မာနိုင်ငံအလဲပိုင်းဒေသဟာအရင်ကမကြုံဘူးခဲ့တဲ့စစ်တမ်းနဲ့ကြုံချရတာကြောင့်ကြီးရွာအများစုကဘေးလွတ်ရာရှောင်တိတ်နေကြရပြီးလေယာစိုက်ပျိုးရေးကအရင်လိုအတိုက်အတာမျိုးမလုပ်နိုင်ကြတော့ပါဘူး။ဒီအချက်ကိုတော့နိုင်ငံတကာဆက်နယ်ရိတ်ခါမူဝါဒသုတေသနအင်စတီကျူရဲ့ဒီဇင်ဘာလ28ရက်နေ့2022ခုနှစ်မှာထုတ်ပြန်တဲ့မြန်မာနိုင်ငံတွင်းစီးပွားဖြင့်စိုက်ပျိုးမွေးမြူရေးသုတေသနအစီရင်ခံစာကလည်းထောက်ပြထားပါတယ်။မြန်မာနိုင်ငံအလဲပိုင်းဒေသအတွင်းလယ်သမားတွေလက်ရှိကြုံတွေ့နေရတဲ့အခက်အခဲကိုကိုစီသူက VOA ကိုအခုလိုပြောပါတယ
်။ညာမီတော်ရွာရဲ့တော့အေးတောင်ကြီးတော်တော်များများတော့ရောပြပြီးမှဖေးမှချောင်းရတော့ဘယ်လိုပြောမလဲလို့ဆိုတာဒီတော့မှတောင်သူတွေများတော့အဲတော့တော်တော်များများတော့ငါးမိုင်ပတ်လဲရွာတွေကတော့တောင်သူလုံးနေဖို့ဆိုတာတဝက်မကောက်ဘူးမှတော်တော်ကျော်သွားတယ်ဆန်တောင်မှနှစ်ပြီးလိုက်တဲ့နေရာကြီးတောင်မှတတိယောက်ပဲဆန်နေရောက်တယ်မိုးရတီောက်ပဲဆန်နေရောက်တယ်အနေထားဖြစ်သွားပြီဟုတ်
နိုင်ငံတကာဆက်နယ်ရိတ်ခါမူဝါဒသုတေသနအင်စတီကျူရဲ့ဒီဇင်ဘာလ23ရက်နေ့နေ့စွဲနဲ့ထုတ်ပြန်တဲ့မြန်မာနိုင်ငံတွင်းအဟာရနဲ့ဆက်နယ်ရိတ်ခါလုံခြုံမှုအခြေအနေသုတေသနအစီရင်ခံစာမှာတော့2022ခုနှစ်အတွင်းမြန်မာနိုင်ငံတွင်းအဟာရနဲ့ဆက်နယ်ရိတ်ခါလုံခြုံမှုအခြေအနေရွရွင်းကျဆင်းလာနေကြောင်း2022ခုနှစ်ဇူလိုင်ဩဂုတ်လတို့အတွင်းအတန်အသင့်ဆာလောင်မွတ်သိမ့်မှုနဲ့ကြုံရတဲ့မိသားစု400ခန့်လုံးရှိတယ်လို့ဖော်ပြပါတယ် စဘာအဓိကစိုက်တဲ့မြန်မာနိုင်ငံအလဲပိုင်းဒေသကလက်ရှိစစ်တမ်းတင်ဒေသအတွင်းမှာတော့ရေရှင်မှရိတ်ခါခက်ခဲနိုင်တယ်လို့ကိုစီသူကရှင်းပြပါတယ
်ကျွန်တော်ဆိုတော့ဒီနှစ်ထဲကြီးတော့ဒီတတ်ပါဆန်တော့ကြံသေးတယ်ဗျာဒါပေမဲ့နောက်ကနှစ်ရှိလာမယ်ဆိုတော့ဘယ်လိုလဲလို့ဉာဏ်နေတာအများအားဖြင့်စစ်ပြီးရှောင်းနေတဲ့အတွက်တော့ဆိုတော့သူရှောင်းနေရွာတွေတတ်မှာတော့ရောက်တဲ့ရွာကတော့ကျွေးတော်ဗျာနော်ဒါပေမဲ့ဒီကုရွာနဲ့ကိုပြန်ရောက်ပြီဆိုင်တော့တောင်သူလုပ်ငန်းလုပ်ဖို့အချိန်မပြည့်တော့ဘူးနှစ်ရှိလာရင်တော့မလွယ်တော့ဘူးဗျာဒီနှစ်တစ်နှစ်တော့စီပြေအောင်ပါပါမှာ
ဒေတာရင်းလုံခြုံရေးအခြေအနေစီးပွားရေးအခြေအနေတွေချာမှာမြို့ပြနဲ့အမျိုးသမီးတွေရဲ့အလို့အကန့်အခြေအနေကရောဘလို့ရှိပါလဲကိုတန်းဝင်လှိုင်ကအခုလို့ပြောပါတယ
်ဒေတာလည်းမြို့သမီးမှာသူဆိုင်ရသူအချုပ်ဆိုင်ရအကောင်လုံးရှိကြပါမြို့သမီးသူတို့ဝင်ဝင်သူတို့ရှိကြပါတယ
်အညာဒေတာမှာတော့လူငယ်တွေကပြိပထွက်ဖို့တခြားသောမြို့ကြီးတွေကိုထွက်ဖို့အပြင်ရွေးချယ်စရာမရှိသလိုဖြစ်လာနေတယ်လို့ VOA ကိုပြောလာသူကတော့မြန်မာနိုင်ငံအလဲပိုင်းဒေသကကိုစီသူဖြစ်ပါတယ်ရှင်
။ဒီမှာကျွန်တော်နေတာမှာအလုံးလို့ပုံစံမဖြစ်နိုင်တော့နိုင်ငံခြားတွေတွားကြတယ်။အပြင်မလေးကိုစင်တပူလို့ဘောနော်အဲ့လိုပဲအဆသာရဲ့ချို့ကလည်းတက်ဆက်တက်နိုင်နေလို့လည်းကိုရီးယားတို့အားလုံးတွားကြတယ်။ကျန်တဲ့လူငယ်တွေတော်လိုင်းနေတယ်ပဲတွားမှာပဲ။ကျွန်တော်လူငယ်တွေမှာတော့နှစ်ပိုင်းမှရှိတယ်တော်လိုင်းတော်လိုင်းမတော်လိုင်းနိုင်ငံခြားထွက်ရန်ကုန်မှနေထတာပဲရှိနေမှာ။ဒီမှာတော့ဘလို့မှကျွန်တော်လူငယ်တွေညှော်နေတဲ့ဆိုတော့ဘာမှမရှိတော့ဘူ
းမတ်တင်ငေထိုင်အပစင်တင်ဆက်နေတဲ့စီးပွားရေးကဏ္ဍကိုကြားခဲ့ရတာပါရှင် VOA မြန်မာပိုင်းရဲ့အင်ကာနေမနက်ခင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ဆက်ပြီးတော့ထုတ်လွှင့်နေပါတယ်အခုတော့အပစင်ကဏ္ဍနောက်တစ်ခုဖြစ်တဲ့တက်တန်ရောင်သတင်းလောအစီအစဉ်အလဲအရောက်ပါပြီဟောလိဝုဒ်ကနာမည်ကျော်မင်းသားကြီးအာနိုကလတ်စ်ဗေးဂတ်စ်မြို့မှာကျင်းပသွားတဲ့ CES နည်းပညာပြပွဲမှာကိုထဲအယောင်32မျိုးပြောင်းနိုင်တဲ့ BMW ကားကိုမိတ်ဆက်ပေးသွားပါတယ်။ကမ္ဘာကျော်အဆိုတော်ကြီး Elvis Presley ရဲ့တဦးသီးသောသမီး Lisa ရုပ်ရက်ကွယ်လွန်သွားလို့အနုပညာအသိုက်အဝန်းနဲ့ပရိသတ်တွေအထူးစိတ်မကောင်းဖြစ်နေကြပါတယ်။ဒီလိုကမ္ဘာတစ်လွှာထင်ပေါ်ကျော်ကြားသူတွေနဲ့အနုပညာလောကကသတင်းတွေကိုတက်တန်ရောင်သတင်းလောအစီအစဉ်မှမအေးသနာကျော်တင်ပြထားပါတယ်ရှင်။
မင်္ဂလာပါရှင်အားလုံးစိတ်လက်ပျော်ရွှင်ပေါ်ပါကြပါစေကမ္ဘာရင်ကျင်းမှုရေကြီးမှာခေတ်စားနေတာတွေထင်ပေါ်ကျော်ကြားသူတွေနဲ့အနုပညာလောကကသတင်းတူတူတွေကိုတက်တန်ရောင်သတင်းတော်မှာပြောပြပေးသွားပါမယ်ကျမအေးသနာကျော်ပါအမေရိကန်ပြည်အောင်စုနီဗာနာပြည်နယ်လာစ်ဗေးဂတ်စ်မြို့မှာကျင်းပနေတဲ့2023 CES နည်းပညာကုန်စည်ပြပွဲမှာဂျာမနီနိုင်ငံထုတ် BMW ကားကိုဟောလိဝုဒ်မင်းသားကြီးအာနိုArnold Schwarzenegger ကကြေညာပေးတော့ပါတယ
် Well, good evening, ladies and gentlemen. Wow, this place is packed. In most of my movies, the machines were the enemy.
ကျွန်တော်ရုပ်ရှင်တော်တော်များများထဲမှာစက်ပစ္စည်းတွေဆိုတာလူသားတွေရဲ့အနေနဲ့ဖြစ်ပါတယ်။ဒါပေမဲ့ဒီနေ့တော့နည်းပညာကိုဘယ်လိုမဟာမိတ်လို့အသုံးချရမလဲဆိုတာနီလန်တွေ့ပါပြီလို့ကယ်လီဖိုးနီးယားပြည်နယ်အုပ်ချုပ်ရေးမူဟောင်းလဲလုပ်ခဲ့သူဟောလိဝုဒ်အကြော်မော်မင်းသားကြီးအာနိုကပြောသွားပါတယ် I Vision D Concept ကไอเดียနမူနာပြတဲ့ကားကကိုယ်ရဲ့အယောင်ပြောင်းနိုင်တာဖြစ်ပါတယ်။အရွယ်အစားကတာမန်စလုံးကားတစ်စီးလောက်ပဲဖြစ်ပြီးတော့ဒီဇိုင်းကတော့အနာဂတ်ရှုဒီဇိုင်းပါ။ဒီကားကိုယ်ရဲ့အယောင်ပြောင်းနိုင်တဲ့နည်းပညာက CES 2022ပြပွဲကလေးကမိတ်ဆက်ခဲ့တဲ့နည်းပညာဖြစ်ပြီးတော့အခုကားကတော့အဖြူမဲတွေမကဘဲနဲ့အယောင်32မျိုးပြောင်းနိုင်ပါတယ်။ BMW ရဲ့အမှုဆောင်အရာရှိချုပ် Oliver Zipps ကသူတို့ကုမ္ပဏီကကားတစ်ခုအခုလိုခက်ကြွကြွလေးမိတ်ဆက်ပေးသွားပါတယ
်။ Well, dear friends, meet D. But please don't call her just a car.
ကျမရှင်များဒီမှာဒီပါသူ့ကိုကားလို့မခေါ်ပါနဲ့သူခံစားရပါလိမ့်မယ်သူကသူ့ပါသူအနာဂတ်ရဲ့နမိတ်လို့ထင်နေရပါအနာဂတ်အတွက်ဂတိတစ်ခုလို့ပြောလို့ရပါမယ်ဒီထက်ပိုကောင်းကောင်းပြောမယ်ဆိုရင်အနာဂတ်ရဲ့ခီးပေါ်ပေါ်လေးလို့တင်စားပြောသွားပါတယ်အနေဆုံးကတော့နည်းပညာဆိုတာအကြီးဆုံးပြဿနာတွေကိုဖြေရှင်းပေးနိုင်မယ်ဆိုတာပါပဲကမ္ဘာကြီးကိုပြောင်းလဲနိုင်ပါတယ်အခုအားလုံးတွေးကြသလိုပဲအရန်လဲပြောဖို့ကောင်းပါတယ်လို့CEO Zips ကပြောသွားပါတယ်ဒီကားနာမည် DEED ဆိုတာက Digital Emotional Experience Digital ခံစားမှုအတွေ့အကြုံလို့ပြောတာဖြစ်ပြီးတော့ idea နမူနာပြကားမှာ BMW ရဲ့ head up display လည်းပါပါတယ်ဒါကတော့တိုက်လေရင်တွေလိုမှလို့ကားရဲ့ရှေ့ကလေကာမှန်ချက်မှာကားမောင်းတဲ့အချက်လက်တွေကိုမြင်ရမယ့်နည်းပညာဖြစ်ပါတယ်ဒီနည်းပညာနဲ့ကားတွေကိုတော့2025ခုနှစ်မှာစပြီးတော့ရောင်းချပေးမယ် Nora Cluster ကားတွေမှာတွေ့ရမှာဖြစ်ပါတယ်ရှင်
Gwajar Rock and Roll ပြီးရင် Quelondo Elvis Presley ရဲ့တူရီတော်သမီးဖြစ်ပြီးတော့ကိုရိုင်းလဲဂီတာနဲ့အနုပညာအလုပ်တွေကိုလုပ်ခဲ့လူချစ်လူခင်လဲအထူးများတဲ့ Lisa Marie Presley နှလုံးပေါက်ပြီးတော့ရုပ်တရည်ကွဲလွန်သွားတဲ့အတွက်နာမည်ကျော်အနုပညာရှင်တွေကလည်းအထူးဝမ်းနဲ့ကြောင့်ပြောဆိုရေးသားကြသလိုသူ့ကိုချစ်တဲ့ပရိသတ်ကလည်းတနက်စီပြည်နယ် Memphis မြို့က Elvis Presley ရဲ့ Graceland အိမ်ရှိကိုချစ်ချင်းဆိုလို့ရောက်လာခဲ့ကြတာပါမင်းသားကြီး Tom Hanks နဲ့ဇနီးက Lisa Marie Presley ကိုဆုံးရှုံးလိုက်ရလို့နှလုံးကြေကွဲရပါတယ်လို့ Twitter လူမှုကွန်ရက်ဆာမျက်နှာမှာရေးသွားပါတယ် Lisa ငယ်ငယ်ကအရန်ကြိုက်လို့သူ့အမေခေါ်သွားပြီးတော့မိတ်ဆက်ပေးခဲ့ရတဲ့မင်းသားကြီး John Travolta ကတော့ Lisa ကလေးရဲ့အရန်စိတ်ထိကရပါတယ်မင်းကိုလွမ်းဆွနေမှာပါမင်းကိုပြန်ဆုံတွေ့မယ်ဆိုတာသိပါတယ်ဆိုပြီးရေးသွားပါတယ်သူဆုံးမတဲ့တရင်ထွက်ထွက်ချင်းပဲသူဖေဖေရဲ့ Graceland နေရှိကိုသူပြိတ်သက်တချို့ရောက်လာခဲ့တာပါအဲ့အိမ်မှာပဲသူမွေးဖွားခဲ့တာဖြစ်ပါတယ်အခုဆုံးမချိန်မှာတော့သူ့မှာအသက်33နှစ်အရွယ်သမီးကြီးနဲ့နောက်ဆုံးအိမ်တော်နဲ့ရတဲ့16နှစ်အရွယ်အမွာသမီးလေးနှစ်ဦးကျင်းခဲ့ပါတယ်ငင်းငင်းငင်းအိတ်ဆက်အနာယူပါလီဆာ Took my crew to Japan, partied like Kardashians. Took my besties to LA, where the girls like to play. We put our hoodies on in Philly, where we started acting silly. Then we headed out to China, Taylor said that's where we find us. ဒီတက်တဲ့ရောင်တွေလောအစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တနင်္လာညနဲ့အင်္ဂါမနေ့အစီအစဉ်တွေမှာထုတ်လွှင့်ပေးနေပါရှင်ဒီသတင်းလောကိုရုပ်ရောတန်ရောအပြည့်စုံကြည့်ချင်နေဆိုရင်ရုပ်မြင်သံကြားမှာစနေညထုတ်လွှင့်တဲ့ VOA အပတ်စဉ် TV Magazine အစီအစဉ်မှာကြည့်နိုင်ပါတယ်VOA မြန်မာပိုင်းရဲ့ online မှာဆိုရင်လည်း Facebook နဲ့ YouTube စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာကောင်းတဲ့နေ့လေးဖြစ်ပါစေနော
်။မ ాయి တနာကျော်တင်ဆက်နေတဲ့တက်တန်ရောင်သတင်းလောအစီအစဉ်ကိုကြားခဲ့ရပါရှင်။သောတာရှင်တွေအနေနဲ့ VOA ရဲ့အခုလိုထုတ်လွှင့်ချက်တွေနဲ့ပတ်သက်ပြီးတော့ဖွေဖန်အကြံပေးစာတွေပေးပို့လို့ရတယ်။သောတာရှင်တွေနားဆင်လို့ရတဲ့တည်ချင်းတွေတောင်းလို့ရတယ်ဆိုရင်တော့ VOA ရဲ့ email လိပ်စာ burmese@voanews.com ကိုစာရေးသားပေးပို့နိုင်ပါတယ်။ VOA ရဲ့ Facebook Messenger ကနေလည်းစာရေးသားပေးပို့နိုင်ပါတယ်ရှင်။အခုတော့ကြံနေသေးတဲ့အချိန်အတွင်းသတင်းအချင်းချုပ်ကိုခင်မောင်စုံမင်းပြောပြပေးပါအောင်။
ဒီနိုင်ငံဒန်နီပရိုမျိုးကတိုက်ခန်းတွဲတစ်ခုကိုရုရှားဒုံးကျည်ထိမှန်ရာကသေဆုံးသူအနည်းဆုံး40အထိရှိပြီးရှားဖွေကယ်ဆယ်ရေးလုပ်ငန်းတွေဆက်လုပ်နေကြောင်းအာဏာပိုင်တွေကတင်းလာနေကပြောပါတယ်ဒေသခံအုပ်ချုပ်ရေးမှူးဘလက်တွင်ရီစနီချက်ကိုကတော့ရုရှားတွေဘက်ကတိုက်ခိုက်မှုကြောင့်လူ85ဦးဒဏ်ရာရရှိပြီး30ရဲ့အခြေအနေကတော့မသိရသေးဘူးလို့လူမှုကွန်ရက်မှာရေးသားထားပါတယ်39ဦးကိုတော့ကယ်ဆယ်နိုင်ခဲ့တယ်လို့လည်းပြောပါတယ်ကမ္ဘာပေါ်မှာဒန်းတူညီမျှမှုပုံမိုရရှိဖို့ဆိုရင်2030ပြည့်လွန်နှစ်တွေအရောက်မှာဘီလီယံနာတစ်ထည်အရေအတွက်တဝက်လောက်ရှော့ချပြစ်တင်တယ်လို့ဗြိတိန်အခြေစိုက်နိုင်ငံတကာပရာဟိတအဖွဲ့ Oxfam ကပြောလိုက်ပါတယ်ဆွစ်ဇာလန်နိုင်ငံ Davos မှာကမ္ဘာစီးပွားရေးဖိုရမ်ကျင်းပနေချိန်မှာပဲဒန်းတူညီမျှမှုရရှိရေးအတွက်ကမ္ဘာလူဦးရေရဲ့1ရာခိုင်နှုန်းလောက်သာလူချမ်းသာတွေအပေါ်အခွန်တိုးခေါက်တာဒါမှမဟုတ်တခြားမူဝါဒတွေချမှတ်တင်တယ်လို့အောက်စပန်ကတနင်္လာနေ့မှာပြောဆိုလိုက်ပါတယ်နီဘောနိုင်ငံမှာပြတ်ကျသွားတဲ့ခီးတဲ့တင်လေရင်ရဲ့ပြန်တမ်းမှုမှတ်တမ်းတင်ဆက် Black Box နဲ့လေရင်မှုအခန်းတွေကအသံမှတ်တမ်းတွေကိုရှာဖွေရေးအဖွဲ့တွေကတနင်္လာနေ့ကတွေ့ရှိခဲ့ပါတယ်လေရင်ပြတ်ကျမှုမှာလူ90တက်မနည်းသေဆုံးပြီးနီဘောနိုင်ငံမှာနှစ်ပေါင်း30အတွင်းအဆိုးဆုံးလည်းဖြစ်ပါတယ်မှတ်တမ်းတင်ဆက်တွေကအချက်လက်တွေအရရဒီလေကြောင်းလိုင်းပိုင် ATR 92 engine နှလုံးတက်လေရင်ပြတ်ကျရတဲ့အကြောင်းရင်းကိုသိရှိရဖို့စုံစမ်းစစ်ဆေးမှုတွေမျှော်လင့်နေကြပါတယ်။ကဘာလက်ခီးတဲ့တွေအချက်မှာရေပန်းစားတဲ့ပေါခရမ်မြို့မှာစင်သက်ကာနီမိနစ်ပိုင်းအလိုတနင်္ဂနွေနေ့ကပြတ်ကျခဲ့တာဖြစ်ပါတယ်ခင်ဗျာ။
တဲ့အချင်းချက်ကိုကိုခင်မောင်စုံမင်းတင်ပြခဲ့တာပါရှင်ဒီကနေ့မနေ့အတွက်အစီအစဉ်ထုတ်လို့ရင်မူကမှတင်ငင်ဖြစ်ပြီးတော့စက်ပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Rob McLean နဲ့ Derek Smith တို့ဖြစ်ပါတယ်ဒီကနေ့မနေ့6နာရီနဲ့9နာရီအစီအစဉ်တွေကို line to meter 30နဲ့ line to meter 48နဲ့ VOA ရဲ့ Facebook စာမျက်နှာကနေထုတ်လွှင့်ခဲ့တာပါတော်တာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကျန်းမာရွှင်လန်းပါစေရှင် VOA ကိုအားပေးနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ကျမနားလောပါ